Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VO American တန်မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ19ရက်တနင်္လာနေ့မနေ့ဖြစ်အစီအစဉ်ဒီကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 52ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ VO ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပါခင်ဗျာအခုမနေ့ခင်းအစီအစဉ်တာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနေ့ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထွက်ချတဲ့သတင်းတွေကတော့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ရောဘတ်မူလာနဲ့တူးချင်းထံပြီးမေးမြန်းခွင့်ပြုမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောပါတယ်။ APEC ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်မရဘဲပြီးဆုံးသွားပါပြီ။မြန်မာနိုင်ငံကခိုးသွင်းလာတဲ့ရွှေတွေအိန္ဒိယရဲ့တပ်ဖွဲ့ကဖမ်းမိလိုက်ပါတယ်။ဒီလိုထွက်ချတဲ့သတင်းတွေကိုတော့ကိုညာဝင်းရောင်နဲ့အတူတင်ပြပေးသွားမှာခင်
ဗျ။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီနောက်ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ပေါ်နို
င်ငံရေးသဘောအဓိကပါတာပေါ့နော်အမားတော့သူ့ရဲ့ပုံမှန်လုပ်ရမယ်ဆွေးနွေးရမယ်နေရာဂျနီဗာလူခွင့်ရေးကောင်စီဒါပေမဲ့သူညီလာကောင်ကို
ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တူစွန့်ရဲ့ပြောကြားချက်ဖြစ်ပါတယ်သတင်းတော်တင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အရာပြင်အမေရိကန်ပြည်ထောင်စုတခွင်မှာလေရင်ခီးနဲ့လိုက်လံရောင်းချနေတဲ့ပေပြုတ်တဲကြီးကိုမောင်မောင်သိန်းနဲ့တွေ့ဆုံမြန်မာကန်အစီအစဉ်မြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလောထူးခြားစံပြသတင်းများစာတဲ့ပတ်စင်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုညာဝဲအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ကိုရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေအကြောင်းစုံစမ်းဖော်ထုတ်နေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့တူးချင်းထိုင်ပြီးမေးခွန်းတွေကိုမေးမြန်းခွင့်ပြုမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်ဒါဟာအထူးစုံစမ်းစစ်ဆေးမှုရဲ့မေးခွန်းတွေကိုစာနဲ့ရေးပြီးဖြေကြားထားခြင်းဟာသူ့ရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်တယ်လို့တနည်းအားဖြင့်သမ္မတထရန့်ကပြောကြားလိုက်တာလည်းဖြစ်ပါတယ်သူ့ကိုမေးတဲ့မေးခွန်းတွေကိုအပြည့်အစုံဖြေကြားပေးပြီးဖြစ်ကြောင်းဒါဟာနောက်ဆုံးလှုပ်ဆောင်ခြင်းဖြစ်တဲ့အကြောင်း Fox သတင်းဌာနက Chris Wallace နဲ့ပြုလုပ်တဲ့တင်းငွေမေးမြန်းခန်းအစီအစဉ်မှာသမ္မတထရန့်ကအဲ့ဒီလိုပြောကြားလိုက်တာပါသူ့ရဲ့ရှေ့နေတွေကမစ္စတာမူလာရဲ့နဒါဇင်လောက်ရှိတဲ့မေးခွန်းတွေကိုဖြေဆိုပြန်ကြားနိုင်ဖို့လှုပ်ဆောင်နေကြပြီဖြစ်ကြောင်းနဲ့ရှေ့နေတွေဟာသူ့ရေးခိုင်းတဲ့အဖြေတွေကိုပဲရေးနေကြခြင်းဖြစ်တဲ့အကြောင်းသူ့အတွက်မေကွန်းနေဟာမခက်ခဲကြောင်တောက်ကြနေကအင်ဂျူရောမှာမေးမြန်းအပြီးတင်းငွန်းနေကအတန်လွင်ခဲ့တဲ့အဲ့ဒီမေးမြန်းကမှသမရထရန့်ကဖြေချထားပါတယ်သမရရဲ့ဖြေတွေကိုလာမယ့်ရက်ပိုင်းအတွင်းအကြောင်းပြန်နိုင်မယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့ရှင့်နေရူဒီဂျူလီယန်နေကတော့တချို့မေကွန်းနေဟာတခြားမေးခွန်းတွေတဲ့ဥပဒေကြောင့်အရသူတို့အတွက်ပိုပြီးခက်ခဲရှုပ်ထွေးစေတယ်လို့ပြောပါတယ်အဲ့ဒီ Fox သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းမှာပဲ18လကြာလာပြီဖြစ်တဲ့ Mr. Mula ရဲ့စုံစမ်းစစ်ဆေးမှုလုပ်ငန်းတွေကိုသမရထရန့်ကထပ်မံတိုက်ခိုက်ထားပါတယ်
တော်မီလောင်နဲ့တမိုင်းမှဒီတစ်ကြိမ်အဆိုးဝါးဆုံးကြုံနေရချိန်မှာပြည်내ကိုပေးနေတဲ့ဗန်နာယီရန်ပုံငွေကိုသမ္မတဒေါ်နယ်ထရမ့်အဆိုးရကဖြတ်တောက်လိုက်မှာမဟုတ်ဘူးဆိုတာကြောင့်အကောင်းမြင်မျှော်လင့်ကြောင်းကယ်လီဖိုးနီးယားပြည်내အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကပြောကြားပါတယ်သမ္မတဒေါ်နယ်ထရမ့်ဟာတော်မီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးတာကိုမျက်မြင်ကိုယ်တိုင်တွားရောက်ကြည့်ရှုဖို့ကယ်လီဖိုးနီးယားပြည်내ကိုစနေနေ့ကနေချင်းမြန်သွားခဲ့ပါတယ်ဒီလိုသမ္မတနဲ့တွေ့ဆုံပြီးနောက်သူတို့ပြည်내ကိုသမ္မတကအကူအညီတွေဆက်ပေးဖို့ကတိပေးထားတဲ့အကြောင်းဒီမိုကရက်ပါတီရဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာဘရောင်းကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ကတော်မီကြောင့်အနည်းဆုံးအိမ်ပေါင်း 9,900 လောင်ကျွမ်းခဲ့ရပြီး86ဦးသေဆုံးခဲ့ပါတယ်လူပေါင်း 1,000 ကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ်ကန့်ဖိုင်ယာခေါ်တော်မီလောင်ကျွမ်းမှုကကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအသေးပြောက်အများဆုံးဖြစ်ပါတယ်မိကိုထိန်းချုပ်နိုင်ဖို့မိသက်သမား9,500ကိုကစူးစမ်းနေရဆဲဖြစ်ပါတယ
်တူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ Sorry Council ဘုံရုံအတွင်းsorry တဲ့တော့ဂျမားခါရှိုဂီအသက်ခံလိုက်ရမှုနဲ့ဆက်နွယ်တဲ့အတန်ဖန်းမှတ်တမ်းနဲ့ပတ်သက်လို့သူ့ကိုအပြည့်အစုံတင်ပြထားပြီးဖြစ်တဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်ဒါပေမဲ့အဲ့ဒီအတန်ဖန်းမှတ်တမ်းထဲမှာအကြမ်းဖက်မှုတွေပါဝင်နေတာကြောင့်သူကိုယ်တိုင်နားထောင်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်အဲ့ဒီအတန်ဖန်းမှတ်တမ်းဟာခံစားနေရတဲ့မှတ်တမ်းနားထောင်ဖို့မသင့်တဲ့အကြမ်းဖက်မှုတွေပါဝင်တဲ့မှတ်တမ်းဖြစ်တယ်လို့လည်း Fox သတင်းဌာနနဲ့တောက်ကြနေကပြုလုပ်တဲ့မေးမြန်းခန်းမှာသမ္မတထရန့်ကပြောပါတယ်အဲ့ဒီမေးမြန်းခန်းကိုတော့တင်းငွေနေကအတန်လွင်ပြသခဲ့တာပါအော်တိုဝါလာနေရနေကအသက်ခံရတဲ့သတင်းတော့ခါရှိုဂီနဲ့ပတ်သက်တဲ့ တွေ့ရှိမှုတွေကိုအမေရိကန်အစိုးရကလာမယ့်အင်္ဂါနေ့မှာထုတ်ပြန်သွားမှာဖြစ်တဲ့အကြောင်းသမ္မတထရမ့်ကစနေနေ့တုန်းကပြောကြားခဲ့ပါတယ်။အမေရိကန်အခြေစိုက်သတင်းမီဒီယာတွေမှာတော့ခါရှိုဂီကိုလှုပ်ကြံတက်ဖြတ်ဖို့ဆော်ရီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆာမန်ကအမိန့်ပေးခဲ့တာလို့အမေရိကန်ထောက်လှမ်းရေးအေဂျင်စီ CIA ကကောက်ချက်ချခဲ့ပြီးဖြစ်ကြောင်းရေးသားနေကြပေမဲ့တည်ဆုံမှုနဲ့ပတ်သက်လို့အမေရိကန်အစိုးရဘက်ကဆုံးဖြတ်ချက်မချရသေးဘူးလို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်။ဆော်ရီအင်ရှိမင်းသားကသူ့ကိုလိန်ညာခဲ့သလားလို့ Fox သတင်းဌာနကမေးတာမှာတော့အဲ့ဒီကိစ္စအတွက်သူမသိကြောင်းအင်ရှင်မင်းသားမှာလည်းဘာလို့နေမှမသိတဲ့သူတွေအများအပြားရှိနေတဲ့အကြောင်းသမ္မတထရမ့်ကပြန်လည်ဖြေကြားခဲ့ပါတယ်
။၁၉နှစ်ကြာအာဖဂန်ပြည်တွင်းစစ်အဆုံးသတ်ရေးဖြစ်မြောက်အောင်လုပ်နေတဲ့ညီညာရေးဆိုင်ရာညှိနှိုင်းမှုတွေကိုတတိနဲ့အကောင်းမြင်ကြိုဆိုကြောင်းအာဖဂန်နစ္စတန်ပြန်လည်ညီညာရေးဆိုင်ရာအမေရိကန်အထူးတန်ကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။အာဖဂန်နယ်ပွားအမေရိကန်အထူးတန်ကိုယ်စားလှယ်ဖြစ်တဲ့ဇယ်မေခါစီလတ်ခါလီဇက်ကကာတာအခြေစိုက်တာလီဘန်အဖွဲ့နဲ့၃ရက်ကြာတွားရောက်ဆွေးနွေးခဲ့ပြီးအာဖဂန်မြို့တော်ကိုပြန်ရောက်လာတဲ့တနင်္ဂနွေမနေ့တုန်းကသတင်းနောက်တွေကိုပြောဆိုလိုက်တာပါသူဟာကာတာနိုင်ငံကဆွေးနွေးပွဲကိုမတွားခင်အာဖဂန်ပြည်တွင်းပြည်ပကနိုင်ငံရေးသမားတွေနဲ့လည်းကြိုတင်ဆွေးနွေးခဲ့ပါတယ်အာဖဂန်အစိုးရဟာညဉ့်ဉန်းရေးလိုလားတယ်ဆိုတာသူသိကြောင်းနဲ့တာလီဘန်တွေဘက်ကလည်းသူတို့အနေနဲ့စီးရေးအရာအနိုင်ရလိမ့်မှာမဟုတ်ဘူးဆိုတာသိထားတာကြောင့်နိုင်ငံရေးနိလန့်နဲ့ညဉ့်ဉန်းစွာဖြေရှင်းရေးကိုလိုလားကြောင်းသူ့ကိုထုတ်ပြောခဲ့တယ်လို့ဆိုပါတယ်ကာတာမှာလုပ်တဲ့ဆွေးနွေးပွဲပေါ်နှစ်ဖက်စလုံးကအကောင်းမြင်နေကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ line to meter 32 kHz 9335 line to meter 40 kHz 9683ည line to meter 48 kHz 6153ညနဲ့ဒုတိယနာရီဘက်မှာ line lab meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ View American တန်ကတနင်္လာနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ပပူဝနီယူဂီနီနိုင်ငံမှာကျင်းပတဲ့ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံဟာတရားဝင်သဘောတူညီချက်တစ်စုံတရာမရရှိဘဲတနင်္ဂနွေနေ့ကပြည်ဆုံးသွားခဲ့ပါပြီ။နှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့ APEC အဖွဲ့ရဲ့တမိုင်းတစ်လျှောက်သဘောတူညီချက်မရဘဲပြည်ဆုံးသွားတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာကြောင့်ဒီထိပ်သီးဆွေးနွေးပွဲကိုတက်လာကြတဲ့နိုင်ငံခေါင်းဆောင်တွေအကြားကြေညာချက်မှာဘယ်လိုစကားလုံးအသုံးအနှုန်းတွေထည့်သွင်းဖို့ပြမယ်ဆိုတဲ့အပေါ်သဘောတူညီမှုမရနိုင်ဘဲဖြစ်ခဲ့တယ်လို့ပပူဝနီယူဂီနီဝန်ကြီးချုပ်ပီတာအိုနီကထိပ်သီးဆွေးနွေးပွဲအပြီးမှာပြောပါတယ်ဒါပေမဲ့သဘောတူညီလို့မရနိုင်တာကအမေရိကန်နဲ့တရုတ်နိုင်ငံတဲ့အကြာမဟုတ်ပဲတရုတ်နဲ့ APEC အဖွဲ့ဝင်နိုင်ငံတွေအကြာဖြစ်တယ်လို့ညှိနှိုင်းဆွေးနွေးမှုတွေမှာပါဝင်တဲ့အဆင့်မြင့်အမေရိကန်အရာရှိတူကပြောပါတယ်အဲ့ဒီလိုသဘောတူညီမှုမရနိုင်တာဟာတခါမှမဖြစ်ဘူးတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့လည်းအဲ့ဒီအဆင့်မြင့်အရာရှိကပြောပါတယ်စနေနေ့တုန်းကတော့အမေရိကန်ဒုသမ္မတ Mike Pence နဲ့တရုတ်သမ္မတ Xi Jinping တို့ကစီးပွားရေးဆိုင်ရာသူတို့ရဲ့မတူညီတဲ့အမြင်သဘောထားတွေကိုပပူအနယူဂီနီနိုင်ငံမြို့တော် PortMorris B မှာကျင်းပနေတဲ့ညီလာခံကိုပြောကြားတဲ့မိန့်ခွန်းအတွင်းတရားစီထက်သွင်းပြောကြားခဲ့ကြပါတယ်။အမေရိကန်ဒုသမ္မတကတိုင်းပြည်အသီးသီးအနေနဲ့အကျွေးတွေပြိမနေစေဖို့တတိထားတဲ့အကြောင်းအချုပ်အခြာအာဏာပိုင်ဆိုင်မှုကိုအထူးပါမခံတဲ့အကြောင်းအဖွဲ့ဝင်နိုင်ငံတွေကိုတတိပေးပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီကျင်းဖင်ကတော့အရှေ့တောင်အာရှအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကတိုက်တို့ကိုဆက်သွယ်ပေးမယ်။တရုတ်တို့ရဲ့ခေတ်သစ်ပိုလာမစီမံကိန်းကြီးအကြောင်းကိုထက်သွင်းပြောကြားခဲ့ပါတယ်။
အိန္ဒိယရူပီငွေတန်30တန်ဖိုးရှိတဲ့မြန်မာနိုင်ငံကရွှေကြောင်းတွေကိုအိန္ဒိယနိုင်ငံတဲ့တရားမဝင်သဲဆောင်မှုအတွက်အနောက်ဘန်ကောပြည်နယ်သားတို့ကိုဖမ်းဆီးခဲ့တယ်လို့ DRI အိန္ဒိယအခွန်ဘဏ္ဍာဆိုင်ရာထောက်လှမ်းရေးဌာနကတင်းငွေတွေမနေတော့ကပြောပါတယ်အလေးချိန် 6.2 ကီလိုဂရမ်ရှိတဲ့ရွှေကြောင်း56ခုတည်လာတဲ့ပါပါဘရာဆိုသူကို New Japai Guri ယထာဘူရာမှာဖမ်းမိခဲ့တာပါမြန်မာနိုင်ငံနေဆက်အာတန်ပြည်နယ်မဏိပူးမြို့ကနေနောက်ဘန်ကောကလကတာမြို့ကိုတည်ဆောင်လာစဉ်အခုလိုဖမ်းခံရတာဖြစ်ပါတယ်။မောင်ကိုတည်လာသူကရွှေချောင်းကိုအထူးချုပ်လုပ်ထားတဲ့ကပတ်ထဲဝှက်ပြီးခါးမှာပတ်လာသလိုသူစီးလာတဲ့အားကစားဖက်နှက်ထဲမှာလည်းဝှက်ပြီးတည်လာတာပါ။အခုလိုဖမ်းမိတဲ့ရွှေချောင်းအရေးတွက်ပါဝင် DRI ဌာနကဒီဘဏ္ဍာနှစ်အတွင်းဖမ်းမိတဲ့ရွှေချောင်းနဲ့လက်ဝယ်ရနာစုစုပေါင်းအလေးချိန်345ကီလိုဂရမ်ရှိပြီးကာလာတန်ပိုရူပီငွေတန်း1000ကျော်ရှိတယ်လို့ဆိုပါတယ်အဲ့လိုဖမ်းမိတဲ့ရွှေတွေဟာဘင်္ဂလားဒေ့ရှ်မြန်မာဘရူနိုင်းနဲ့တရုတ်နိုင်ငံဘက်ကဖြစ်ပါတယ
်မြန်မာအစိုးရဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်တဲ့စီးရင်စရာတွေအရအခုနှစ်အောက်တိုဘာလအထိမြန်မာနိုင်ငံကိုကမ္ဘာလက်ခီးတဲ့1.84တန်းလာရောက်လည်ပတ်ခဲ့တယ်လို့ဆိုပါတယ်အခုနှစ်လာရောက်လည်ပတ်တဲ့ခီးတဲ့အရေးအတွက်ဟာ နှစ်တသမာ81တန်းရှိခဲ့တဲ့မနစ်ကလာရောက်ခဲ့တဲ့အရေးအတွက်ထက်ဆိုင်ရင်အနေငယ်တိုးလာတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုလာလည်ကြတဲ့အာရှတိုက်သားတွေထဲမှာတော့အင်းနီချင်းထိုင်းနိုင်ငံက3,400နီးပါးနဲ့အများဆုံးဖြစ်ပြီးအနောက်နိုင်ငံတွေတဲကတော့ပြင်သစ်ကအများဆုံးအဲ့ဒီနောက်ကမှဗြိတိန်ဂျာမနီနဲ့အီတလီနိုင်ငံတို့ကနံပါတ်ဆင်လိုက်အများဆုံးလာကြတာလို့ဆိုပါတယ်ကမ္ဘာလှခီးတဲ့တွေပိုရောက်လာရေးအတွက်ရည်ရွယ်ပြီး eco tourism cultural tourism community based tourism စတဲ့ကဏ္ဍအမျိုးမျိုးခွဲပြီးတဘာဝတရားစတာပေါ်ကျော်ဝတဲ့သမိုင်းဝင်နေရာတွေမြစ်ချောင်းတွေနဲ့ကန်တွေကိုအခြေပြုပြီးတော့မြန်မာအစိုးရကဆွဲဆောင်ခေါ်ယူနေပါတယ်ဒါအပြင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားတွေအတွက်ပြည်ဝင်ခွင့် visa ကင်းလွတ်ခွင့်ပြုကြောင်းအစိုးရကကြေညာထားပြီးတရုတ်ခီးသွားတွေဟာလည်းအခုနှစ်အောက်တိုဘာလ1ရက်နေ့ကစလို့ဆက်ရောက် visa လျှောက်လို့ရတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်
IS အစိုးရတပ်တွေထိန်းချုပ်ထားတဲ့ Syria နိုင်ငံအရှိချမ်းကိုလုတဲ့လေကြောင်းတိုက်ခိုက်မှုအတွင်းဒါဇင်နဲ့ချီတဲ့အရသားတွေတိစုံခဲ့ရတယ်ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်လို့ American ဥဆောင်တဲ့မဟာမိတ်တပ်တွေကညှင်းဆို့လိုက်ပါတယ်အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းလူ40လောက်တိစုံခဲ့ပြီးအဲ့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့ Syria အစိုးရသတင်းဌာနစစ်ပွဲစောင့်ကြည့်ရေးအဖွဲ့နဲ့ IS နဲ့ဆက်စပ်တဲ့သတင်းအေဂျင်စီတွေကပြောပါတယ်စနေနေ့နှောင်းပိုင်းမှာထုတ်ပြန်တဲ့မဟာမိတ်တပ်တွေရဲ့ကြေညာချက်ထဲမှာတော့IS တွေကိုရှင်းလင်းရေးစစ်ဆင်မှုအတွင်းအဲ့ဒီဒေသမှာသူတို့ဘက်ကလေကြောင်းတိုက်ခိုက်မှု19ကြိမ်လုပ်ခဲ့ပေမဲ့ IS တွေရှိတဲ့နေရာတွေကိုသာပိတ်မှတ်ထားခဲ့ကြောင်းအရသာထိခိုက်မှုမရှိကြောင်းဆိုပါတယ်ဒါပေမဲ့အဲ့ဒီဒေသမှာလုပ်ခဲ့တဲ့နောက်ထပ်လေကြောင်းတိုက်ခိုက်မှု10ကြိမ်ကတော့သူတို့နဲ့မသက်ဆိုင်ဘူးလို့ပြောပါတယ်အဲ့ဒီဒေသမှာစီးရီးယားတပ်တွေရောရုရှားတပ်တွေကပါတန်တရားရှိပွဲစစ်သွေးကြွတွေရှိမဲ့နေရာကိုလေကြောင်းတိုက်ခိုက်မှုလုပ်လေရှိပါတယ်
The Voice of America, VOA. Today, Myanmar's Nengana Adrian Nigu, Kuzo Winan, and Kunyawe Anu, Jinya Tuaga Jara, Piparak. VOA told the Nidia Ku, the Dinigu, VOA website Samina Pite, Bami.voanews.com, Ale, Payu, Nasin, Jishu Nemarakma, Agu Jizo, the Dinwa de Boku, Nasin Java, man. The human rights situations in Myanmar.မြန်မာနိုင်ငံကလူခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆုံးဖြတ်ချက်ကို83ညမြောက်ကုလသမဂ္ဂအထူးညီလာခံမှာနိုဝင်ဘာလ16ရက်နေ့ကအတည်ပြုခဲ့ပါတယ်။ဒီဆုံးဖြတ်ချက်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေအပါအဝင်မြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကိုကန့်ကွက်ရှုံချထားပြီးတော့ပြစ်မှုကျူးလွန်သူတွေကိုအရေးယူပြစ်ပေးမနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဟောက်တူဆွမ်းကတော့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးရည်ရွယ်ချက်နဲ့အပြုသဘောမဆောင်တဲ့ဝေဖန်မှုမျိုးတွေပါဝင်နေတဲ့အတွက်မြန်မာအစိုးရအနေနဲ့လုံးဝကန့်ကွက်တယ်ဆိုတဲ့အကြောင်း VOA ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နဲ့ကတင်ပြပါလိမ့်မယ်ခင်ဗျာ
နိုဝင်ဘာလ16ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှမြန်မာရေးဆုံးဖြတ်ချက်ကိုထောက်ခံမဲ142မဲကန့်ကွက်မဲ10မဲကြားနေမဲ26မဲတို့နဲ့အတည်ပြုခဲ့တာပါဒီဆုံးဖြတ်ချက်မူကြမ်းကို OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲရေးဆွဲပြီးတတိယကော်မတီကိုတင်သွင်းခဲ့တာပါ။ဒါ့အပြင်ဒီမူကြမ်းဟာစက်တင်ဘာလ29ရက်နေ့ကဂျနီဗာလူခွင့်ရေးကောင်စီမှလည်းအတည်ပြုထားပြီးသားဖြစ်တဲ့မြန်မာရေးဆုံးဖြတ်ချက်ဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဟောက်တူဆွမ်းကတော့ဒီဆုံးဖြတ်ချက်ကိုမြန်မာဘက်ကလုံးဝကန့်ကွက်တဲ့အကြောင်းတတိယကော်မတီဆွေးနွေးပွဲမှာပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းရမှာကန့်ကွက်ရတဲ့အကြောင်းရင်းကိုတာဝန်ကြီးကအခုလိုပြောပါတယ်
။နိုင်ငံရေးသဘောအဓိကပါတာပေါ့နော်။အမှားတော့သူ့ရဲ့ပုံမှန်လုပ်ရမယ်ဆွေးနွေးရမယ်နေရာဂျနီဗာလူခွင့်ရေးကောင်စီဒါပေမဲ့ဆွေးနွေးညီလာခံကိုယူလာတဲ့ဟာကဒီလူခွင့်ခေတ်ကိစ္စယူလာတဲ့ဟာအဲကျွန်တော်တို့ဒါနိုင်ငံရေးရထုတ်တာဖြစ်တယ်။ဟိုတောက်ကြနေရဆိုတွေ့မှာပေါ့ဗျာ။အဲ့ဒီမှာဟိုနိုင်ငံတစ်ခုချင်းအလိုက်သူခွင့်ရေးနဲ့ပတ်သက်ပြီးတော့ဟိုချမှတ်တာဆိုလို့ရှိရင်ဒီနိုင်ငံမှာရှိတာပဲဗျာ။ဒါရွေးထုတ်ပြီးတော့မှကျွန်တော်တို့ဒါ selective ကိုလုပ်ရတာပဲ။ကျွန်တော်ကမ္ဘာမှာဟို193နိုင်ငံရှိတယ်။ကုလသမဂ္ဂဖော်ပေါ်တယ်။အဲ့ဒီမှာကျွန်တော်မြန်မာရယ်၊ဆီးရီးယားရယ်၊အီရန်ရယ်၊နောက်ကိုရီးယားရယ်ပဲဒီနိုင်ငံနာမည်တက်ပြီးတော့ဒီခွင့်ရေးကိစ္စပြောတယ်ဆိုတော့ဒါကအစနံပါတ်1ဒါမတရားမှုပေါ့နော်ကျွန်တော်တို့တစ်ဖက်တည်းထုတ်တယ်ဆိုတာကျွန်တော်တို့ဒါကိုလည်းဘယ်သူမှလက်မခံနိုင်ဘူ
းဆုံးဖြတ်ချက်ပါအချက်တွေကိုကြည့်ရင်လည်းအပြုသဘောမဆန်ပဲနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေကြောင်းတာဝန်ကြီးကပြောပါတယ
်စာသားတွေကိုကြည့်လိုက်လို့ရှင်တယ်ပဲအဓိကဘာလဲဆိုလို့ရှင်ဒုက္ခသည်တွေအရေးရထက်ဟိုကျွန်တော်တို့ဒီရခိုင်မြောက်ပိုင်းရေးခင်းချမ်းဖက်သမားတွေတိုက်ပြီးနေတော့ကျွန်တော်တို့ဟိုဘောဆွေဆွေလေးလုပ်တဲ့ခါမှာနေမင်းရှင်းမင်းလုပ်တဲ့ခါမှာသူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုရဆွေဆွေချက်နဲ့ပတ်သက်ပြီးတော့မှအချက်လက်ဟိုစုံစမ်းရေးကော်မရှင်ဖွဲ့မစ်ရှင်ဖွဲ့ထားတာရှိတယ် FM ဟိုလူခွင့်ရေးကောင်စီက အဲ့ဒီ FFM ကနေပြီးတော့အစင်ခံထားတဲ့ဟာတွေပဲအဓိကထားပြီးတော့ကြီးမာတဲ့ပြမှုကြီးတွေကျူးလွန်နေဟလာဟိုထောင်ပေါင်းများစွာသောလူတွေကိုတပ်ဖြတ်တယ်လို့ဒိမိုင်းဆိုင်ရာမတရားပြုကျင့်တယ်လို့ဘာညာဒီဟာတွေကိုပဲအဓိကထားပြီးတော့ဒီဟာတွေကိုအေးအေးယူဖို့ဆိုတဲ့ဟာတွေပဲအဓိကထားပြီးလုပ်တဲ့ခါကျတော့အဲကျွန်တော်တို့ဒီဟာကအပြုသဘောလုံးဝမဆန်တဲ့အပြင်ကိုကျွန်တော်တို့ပူပေါင်းဆောင်ရွက်မှုတွေလည်းထိခိုက်နိုင်တယ်
Bangladesh တမတ်ကြီး Masud bin Moman ကလည်းအခုမြမရေးဆုံးဖြတ်ချက်ကနေ Rohingya ဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒသဘောထားပါမှသာသူတို့နေရရင်းရွာတွေကိုလွတ်လွတ်လပ်လပ်ပြန်နိုင်ရေးကုလသမဂ္ဂကထပ်ပြီးအတည်ပြုပေးလိုက်တာဖြစ်တယ်လို့ကော်မတီရှေ့မောက်မှာပြောသွားပါတယ်။ဒါနဲ့ပတ်သက်လို့မြမတမတ်ကြီး How to Swan ကအခုလိုတုံ့ပြန်ပါတယ
်။အဲ့ဒါကတော့ကျွန်တော်ငွေရေးအစလုပ်ကလေး Bangladesh နဲ့ကျွန်တော်တို့နိုင်ငံသဘောတူညီချက်လက်မှတ်ရေးထိုးပြီးတော့ပြန်လည်လက်ခံဖို့အတွက်စလုပ်ကလေးရောအဲ့ဒီချက်ကပါပြီးသားခင်ဗျာ။အဲ့ချက်ကပါပြီးသားအဲ့ဒီမှာအဲ့ဒါကြောင့်လည်းပဲကျွန်တော်ကပုံစံကိုနှစ်ဖက်သဘောတူပြီးတော့ကျွန်တော်ပုံစံကိုချထားတာရှိတယ်။အဲ့ဒီဖြစ်ဆိုရမယ့်ပုံစံနဲ့မှာဆိုလို့ရှိရင်တို့သဘောနဲ့တို့ပြန်လာပါတယ်ဆိုတာကိုသိကြအောင်ဆိုပြီးတော့လက်မလဲထိုးခိုင်းနေဗျာလက်ပွေတော်မထိုးတတ်တယ်လက်ပွေတော်နှိပ်ဖို့တော့ကွက်လုပ်ပေးထားတယ်အဲ့တော့ဒီဟာကျွန်တော်အသေးချာလှုပ်ထားပြီးသားဟာ
ဒါပေမဲ့လို့မြန်မာဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်နဲ့နိုဝင်ဘာလ15ရက်နေ့ကဒုက္ခသည်တွေစတင်ပြန်ပို့မယ့်အစီအစဉ်မှာဘင်္ဂလားဒေ့ရှ်ဘက်မှရောက်နေတဲ့ဒုက္ခသည်တွေပြန်မလာသေးတာဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့အားနည်းချက်ကြောင့်သာဖြစ်တယ်လို့တမ်မတ်ကြီးကဆိုပါတယ်။ဒီနှစ်မြန်မာရေးဆုံးဖြတ်ချက်မှာ2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်ခွနသိန်းကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်ကိုအတင်းကျပ်မောင်းထုတ်ခဲ့မှုအပါအဝင်လူခွင့်ရေးဖိနှိပ်မှုတွေကိုနိုင်ငံတကာတရားရုံးတွေကနေစစ်ဆေးအရေးယူနိုင်ဖို့ကုလသမဂ္ဂရဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့ဖွဲ့စည်းထားတာကိုထပ်ပြီးအတည်ပြုခဲ့ပါတယ်။အဲ့ဒီအတွက်လဲကုန်ကျငွေဒေါ်လာ28သန်းနီးပါးသုံးစွဲမှာပါ။ဒီကိစ္စကိုလဲမြန်မာဘက်ကကန့်ကွက်ခဲ့ပြီးမြန်မာအစိုးရဘက်ကနိုင်ငံသားသား2ဦးပါတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့ပြီးဆောင်ရွက်နေကြောင်းတမ်မတ်ကြီးကပြောပါတယ်။မြန်မာရေးဆုံးဖြတ်ချက်ကိုပူးတွဲအစိုးတင်သွင်းတဲ့နိုင်ငံပေါင်း103နိုင်ငံဖြစ်ပြီးအမေရိကန်၊ကနေဒါ၊ဩစတြေးလျနဲ့မက္ကဆီကိုနိုင်ငံတွေပါဝင်ပါတယ်။ကန့်ကွက်တဲ့နိုင်ငံ10နိုင်ငံကတော့မြန်မာအပါအဝင်ရုရှား၊တရုတ်၊ကမ္ဘောဒီးယား၊လာအိုစ်၊ဖိလစ်ပိုင်၊ဗီယက်နမ်၊ဇင်ဘာဘွေ၊ဘရွန်ဒီနဲ့ဘယ်လာရုစ်တို့ဖြစ်ပါတယ်ရှင်
။မှန်ရင်နိုင်ပြောပြတော့တာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြန်မာအရေးဆွေးနွေးကြမယ်ဖြစ်ပါတယ်။ဆန်ဖရန်စစ္စကိုမြို့ကကိုမောင်မောင်သိန်းဟာ88မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုမှာရှေ့တန်းကပါဝင်ကြိုးပမ်းခဲ့သူတူပါအမေရိကန်ပြည်တော်စုမှာရွှေ့ပြောင်းထိချနေထိုင်ခဲ့ပြီးတဲ့နောက်သူဟာအမေရိကန်တခွင်ကိုလေရင်နဲ့လိုက်လံပြီးတော့မြမရိုးရစားတောက်စရာတခုဖြစ်တဲ့ပဲပြုတ်ဖြန့်ပြူးရောင်းချနေတဲ့လုပ်ငန်းကိုလုပ်ကင်နေပါတယ်အလွမ်းပြေပဲပြုတ်လို့အမည်ပေးထားတဲ့သူ့ရဲ့လုပ်ငန်းကိုအမေရိကန်ပြည်တော်စုရောက်မြန်မာမိသားစုတွေအလွယ်တကူဝယ်ရောက်နိုင်တဲ့ဝယ်ယူနိုင်တဲ့အဆင့်ကိုရောက်အောင်တိုးချဲ့သွားဖို့စိတ်ကူးထားတဲ့အကြောင်းလည်းသူကပြောပါတယ်ကိုမောင်မောင်သိန်းနဲ့ကိုတိန်ထိုင်ဦးတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီခင်ဗျာ
ကျွန်တော်ဘယ်လိုကျွန်တော်ကသိတာကကျွန်တော်88ဒီမိုကရေစီရေးလှုပ်ရှားမှုအစကျောင်းသားတွေဖန်ခံခဲ့ရတဲ့141အုပ်စုအဖွဲ့ဝင်တယောက်အနေနဲ့သိထားတာဒါပေမဲ့လည်းဝါရှင်တန်မြို့တော်ကိုမကြာခဏလာတဲ့အခါမှာပဲပြုတ်လာလာပြီးတော့ရောင်းနေပေါ့လေ
ဟုတ
်ကဲ့ဒီမြန်နဲ့ကပဲပြုတ်လာလာရောင်းနေဆန်ဖရန်စစ္စကိုကနေဝါရှင်တန်ကိုလာတဲ့ပဲပြုတ်လာရောင်းနေသူဆိုပြီးတော့သိတာတော့ကျွန်တော်ဒီပဲပြုတ်ရောင်းနေကိစ္စကိုကျွန်တော်တော့စိတ်ဝင်စားတယ
်ဟ
ုတ်လေမြန်နဲ့လာပြီးတော့ရောင်းတာဆိုတော့ပထမဆုံးသိကျင်တဲ့မိကွန်းကတော့ပဲပြုတ်ရောင်းနေ
ဟုတ်ကဲ့
လေမြန်နဲ့လာပြီးတော့အခုလိုပဲပြုတ်ရောင်းနေ
ဟ
ာဘုံသိကိုက်ရဲ့လား
ဟာကိုက်ပါတယ်ကိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆန်ဖရန်စစ္စကိုမှာရောင်းတဲ့ဈေးရင်ပတ်ဝန်းကျင်လောက်တော့ရအောင်ကျွန်တော်ဟိုအဆင်ပြေအောင်ကျွန်တော်ညှိနိုင်ထားပြီးတော့လုပ်တယ်ဒီအဲဝါရှင်တန်ဒီစီမှာလည်းဒီကျွန်တော်ပဲပြုတ်ကိုအားပေးခြင်းလေဆိုတဲ့ခါကျတော့
ပဲပြုတ်လာရောင်းနေကြိုက်တယ်ဆိုတော့ကျွန်တော်အမျက်ခွန်ဌာနဟိုမေးရမယ်မေးခွန်းမျိုးပဲကျွန်တော်မေးရမှာပဲ
ဟာ
ကိုမောင်သိန်းဒီမှာပဲပြုတ်တထုပ်ကိုဘယ်လောက်နဲ့ရောင်းလဲဘယ်လောက်နဲ့သွင်းလဲပေါ့
ကျွန်တော်ဒီအရောက်ကိုဒီမှာရောင်းတဲ့လူတွေပြန်မရောင်းရင်တို့စီအရောက်ကိုနှစ်ကြက်ခွဲနဲ့ရောက်တယ်
တထုပ်ကိုနှစ်ကြက်ခွဲနဲ့ဒီလိုသွင်းတယ
်ဟုတ်ကဲ
့ကိုမောင်သိန်းတစ်ခေါက်လာလို့ရှိရင်ဘလောက်တော့လာနိုင်လဲ
တစ်ခေါက်တစ်ခေါက်လာရင်ကျွန်တော်ကဟိုပေါင်90တထုပ်ကပေါင်90အဲ8 8ကကျွန်တော်ကအထုပ်90ပါတယ်အဲ့တော့အဲ့ဒီမှာ10 8ကျွန်တော်တည်လို့ရတယ်ဆိုတော့အဲ့မှာအထုပ်90ဟန်ဂေရီကကျွန်တော်35ပေါင်ဒီရတယ်ဆိုတော့အဲ့မှာအထုပ်90ပါတယ်ဆိုတော့တစ်ခေါက်လာတဲ့950ပါတယ်900
တစ်ခေါက်လာရင်950ဆိုတော့တွက်ကြည့်ရင်နှစ်ကြက်က1500 90က325 1895 1895ဒေါ်လာရတယ်ဆိုရင
်
လေရင်ကနဲ့ဒီအတူအရင်နဲ့က 盖爷了，
林
英啊，林英啊来背下的，
林英啊来盖背下的，我啊，今朝一时代盖来背下的，一时代盖叫做今朝啊，离 Virgin America 嘛 airline 嘛，今朝啊 gold member 录查的盖叫做，都啊今朝啊嘛 set 好的是不咩，今朝啊石头不背下，那头个今朝 free 背下。แล้วเดทกูปองอาจจะเดทกูด้วยใส่สุดแล้วจันทว่าชิดทกูตรงวินิยาบีอะไรเลี้ยงก้าตัวเปลี่ยนอะจันทว่าขี้สิขี้สิงูจูบีรอนั่นละตรงนั้นเราเสียบีรอจันทว่าตัวดิสก้าบีเรื่อยมาจันทว่าลันลันบีรอเวทอะไรขนาดเราจูดินซีซันอะไรขนาดเราจันทว่ามีฮาร์ดบีอะตรงว่างอาเซ่ไปตัวเปลี่ยนซานฟรานซิสโกอันนี้บีรอนิวยอร์กพีพีซานฟรานซิสโกอันนี้วอชิงตันดีซีพีพีตัวเปลี่ยนตรงว่างอาเซ่เลยจันทว่าบีเรื่อยบุ้มบีอะแล้วตัวเปลี่ยนส่วนยี่สิบวัวเดี๋ยววัวบาสุยงานเองงานจะไปวันนี้
เราจะเอาเราย่าเราท่องเสียจะสุดหรอฮอบบี้นี่สิยี่โอ้ไกด์เด
อ
ไกด์เดอโอ้แต่นี่กูเป็นนักข่าวเราเดี๋ยวทัวร์จะไปยังวันเลย
อ้าวสุดสุดบ่าวสุดเราเนี่ยกูรู้ทั้งนั้นเสียข้าวเทเสียข้าวสั้นนักข่าวเราว่าเราเนี่ยตัวจริง
แต่นี่กูเดี๋ยวเวลีเนี่ยเนี่ยเขาอยู่เลยยังวันเลยเออที่วอชิงตันมีอยู่เลยเวลาแต่เช้ามีอยู่อ๋อสิเด
ี๋ยวโอ้โหวอชิงตันวอชิงตันดีสิเวลาวอชิงตันดีสิบ่เลยนะนิวยอร์กปูเร่จนาชิคาโกดิซี่อันนี้บัฟฟาโลตัวเร่จนาซานดิเอโกตัวเร่โอเบสโลชินจนาวัชซีเอดาเพจจนาตัวซีเอดาอันนี้สูจนาแต่ขาดจังกันนี่ราบกูไรเด
โอ้กูกันนี่ราที่บ่
ฮะกันนี่รา
ที่บ่แต่ช้าไหนงานนี่ว่าปูราดีสิเดี๋ยว
แต่ช้าไหนงานนี่ปูราก็รอซาร์เรลูดีสิจนาว่าจนายุโรปดีไปตัวมาจนาเลสองอยู่ว่าเราอากูน่าไปดูริมาร์คจาโรจนาว่าเราได้ยังลูกบินเองแต่เงี้ยจีนี่ยุโรปกูตัวเร่แต่เงี้ยจีนี่ยังในวิโดซานฟรานซิสโกอันนี้ตัวใหญ่เลยสูมีอารมณ์ว่าพี่อากาศดูเลยสาวสูงเลยยูโรกูล้วนบีเตอร์ตัวใหญ่เลย
แล้วดีนั่นไม่บอกเลยล้วนบีสูงเลยนั่นไม่เอาไปลูซาบีดอยิ่งเก่งเลย
เอร่าก็เราจะน้อยยินดูยิ่งเจ็บนะล้วนลุลุลุล้วนบีลุนั่นไม่พีเคละ
กูมีมาเรียจาร์เรมาเลยตัวเราเนี่ยมาดีทุกทีมีการบีรังซูมาอาบีจาร์เลยแล้วบูบูอะไรเลยไกด์เดียบนะ
โอเค
แล้วเปย์อะเปย์อะจ้า
เป๊กอะเราจินดูดูกะว่าดีกาเราจินดูดีโฮเดนบอเป็นคนเลยดีเล็กกายองเนี่ยสายงานนี้เราจินดูไว้กงยังก็เราproducts of canada ရှိတယ် products of us ရှိတယ်အခုပမာကြီးမှာအခုဒီဟိုတင်းဟိုတင်းဈေးမှာရောင်းနေတဲ့ပဲ့တွေကကနေဒါကနေပြန်ဝင်နေတဲ့ဟာတို့တော့ yellow pea yellow peas whole လို့ခေါ်တယ်ဟိုဥပမာဆိုပဲ့ပြုတ်ပဲပဲခေါ်တာပေါ့ပမာကြီးမှာတော့ပဲ့ပြုတ်ပဲပဲခေါ်တာပေါ့ဟု
တ်ဒါမြန်မာပြည်မှာစားတဲ့ပဲပဲ့ပြုတ်မျို
းမြန်မာပြည်မှာစားတဲ့ပဲပဲ့ပြု
တ်မျိုးမြန်မာရတာနဲ့အတူတူပဲ
မြန်မာအရတာနဲ့အတူတူပဲ process တူရင် process တူရင်အရတာတူတယ် process မတူရင်အရာတော့မတူဘူး။ဘာလို့ process မတူတယ်တူတယ်လို့ပြောဆိုဒီစတော်ပဲပြုတ်လို့ခေါ်တဲ့အခုကျွန်တော်ရောင်းနေတဲ့စတော်ပဲပြုတ်ပေါ့နော်။ပဲပြုတ်လို့အလွယ်တကူခေါ်ပေမဲ့စတော်ပဲပြုတ်လို့ပြောပေမဲ့စတော်ပဲပြုတ်ကတကယ်တမ်းတော့စတော်ကဲပြုတ်တယ်ပဲပြုတ်စတော်ကဲပဲပြုတ်ကနေစတော်ပဲပြုတ်ဆိုဖြစ်တာ။အဲ့ဒီကနေပြီးတော့မှအခုအဲ့စတော်ပဲပြုတ် process ကတော့ကြားတယ်။ဒီတိုင်းပဲပြုတ်ကတော့ဗျာထမင်းအိုးနဲ့ပြုတ်လိုက်ပဲပြုတ်ဖြစ်တာ။အဲ့ဒါဒီပေါ့နဲ့ထက်ပြုတ်လဲလဲပဲပြုတ်ဖြစ်တာပဲဒါပေမဲ့ပဲပြုတ်ဤပြီးတော့အလုံးမပြည့်အဲ့ဒါဟိုအလုံးလည်းမပြည့်ဘူးထမေးကြော်ကိုတင်းလုံးလို့သိပါတယ်ထမေးကြော်တဲ့ထဲထက်မွေးအလုံးမပြည့်အောင်ကြီးလိုက်လဲတင်းနေတယ်လို့ပဲဒါပေမဲ့စားကြည့်လိုက်ဤနေတာအဲ့ဒီဟာသူ့ process ကအရှိကြီးဗျာ
အမေရိကန်ပြည်တော်စုမှာဒီစားတော့ရောင်းချတာဆိုတော့
ဟုတ်ကဲ့
ဟိုဘေးကင်းလုံခြုံမှုလို့ဘာလို့
ဘေးကင်းလုံခြုံမှုကကျွန်တော်တို့ကအဲ့ဒါကအစအစရဟိုးစလောက်တာနေနောက်ဆုံးအစ်စ်ဒီကျွန်တော်တို့နောက်ဆုံးဒီထုတ်ရောင်းတဲ့ဒီကျွန်တော်နောက်ဆုံးဒီ FDA approval ဘာလို့ဆိုတာကဒါတွေကဒီတိုင်းပြည်မှာမရှိမဖြစ်လိုအပ်တဲ့အရာတွေပဲ
အဲ့တော့ဘုံဘုံသေးရင်လိုက်ရောင်းတယ်အိမ်မှာရှိတဲ့မိသားစုက
မိသားစုကတားငယ်ဆုံးကအဓိကလိုက်ပြီးတော့သူကကျွန်တော်ဟိုနောက်ကနေထိန်ပေးတယ်ပေါ့အမျိုးသမီးကလည်းနည်းနည်းပါးပါးလိုက်ထိန်ပေးတယ်
အဲ့တော့လုပ်ငန်းလုပ်တဲ့လုပ်ငန်းလေဘက်ပုံစင်စင်ပေါ့ကျွန်တော်ကနည်းနည်းဟိုကျွန်တော်ဟိုဒင်းနေလေးရှင်းပြပေးပ
ါအခုဆို10နှစ်ရှိသွားပြီစားလုပ်တာကတော့ပထမအဦးဆုံးကျွန်တော်ဒီလိုပြောမလို့ကိုကလွမ်းလွန်းလို့စားဖို့ဆိုပြီးတော့စားလုပ်တာဒါပေမဲ့ဒီအကူတေးချတင်လာတာကျွန်တော်ဗမာပြည်မှာကတည်းကဒီပဲပြုတ်လုပ်တဲ့ process ကိုအတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးဆိုတာမှကိုစားလို့အရန်ကြိုက်တဲ့ပဲပြုတ်ပြုတ်တဲ့အတော်ကြီးကိုအိမ်ကိုပြင်ပြီးတော့တေးချကြကြနာတင်လာအဓိကဒီပေးပြုတ်ကောင်းတဲ့ quality ကောင်းကောင်းထွက်လာဖို့ကဒီဘယ်လိုပြောဆုံးပြူလို့ခေါ်တဲ့ပေးကိုကျွန်တော်တို့ဆွဲထုတ်နေရမယ်အဲ့ဒါနောက်ဆုံးကျအခုနောက်ပိုင်းများများ mass production လဲထုတ်လာတဲ့ခါကျတော့အဲ့ဒီဆုံးပြူကကျွန်တော်ကခွဲတတ်တဲ့နည်းကျွန်တော်ရသွားတော့ပေးနှစ်ချမ်းကွဲနေတဲ့ဟာဒီငကွဲတွေအားလုံးကိုကျွန်တော်ကစကားစစ်တဲ့အချိန်မှတည်းကကျွန်တော်ရွေးထုတ်လိုက်ပြီးတော့အဲ့ဒီ ပဲကွဲတွေကိုကျွန်တော်မထည့်ဘူး။ဒါကြောင့်လို့ကျွန်တော်ပဲအလုံးလေးတွေကြီးကိုကျွန်တော်တတ်တတ်ဖြစ်နေ။အဲ့ဒီမှာဘာကွာလဲဆိုလူတရားမေးတယ်။ဘာဖြစ်လဲ?ဟိုပဲကွဲလဲစားလို့ရတာပဲ။ဒီပဲနဲ့ဘာဖြစ်လို့မရောတာလဲ။ပဲကနှစ်ချမ်းကွဲတော့ပြီးသူကကာဗာမရှိတဲ့အတွက်သူ့ရဲ့ပြုတ်ချိန်ကြလို့ရှိရင်နူးတဲ့ချိန်ပဲပေါင်းနေချိန်နူးတဲ့ချိန်ကမတူဒီပဲနူးဖို့အတွက်ဟိုပဲတွေကအရေးပြောကုန်တယ်ဟိုပဲနူးပြီးတဲ့အချိန်မှာခြိုက်ရင်ဒီပဲကမနူးသေးဘူးအဲ့မှာအဲ့ဒီဆက်တောက်လေးတွေမဖြစ်အောင်လို့ဆိုကျွန်တော်ကအဲ့ဒီအကုန်လုံးကျွန်တော်တန့်စင်ပလိုက်တယ်နောက်ပြီးတော့ကျွန်တော်က MGS3 လုံးဝအချုံမုံလုံးဝမပါဘူးခဲ့တာ
အဲ့တော့အခုဒီဝယ်တဲ့လူကများလာတယ်အဲဒီမှာနိုင်ငံဒီပြည်နိုင်ငံတွေဒီပြည်မြို့တွေလည်းတင်ပို့ရတာတွေများလာတဲ့ခါကျတော့မိသားစုနဲ့နိုင်ပါရဲ့လား
မနိုင်ဘူးကျွန်တော်အဲ့ဒါအကုန်လုံးအစီအစဉ်ဆွဲထားတယ်ဒီမှာနောက်တစ်စစ်တည်းကျွန်တော်စိတ်ယုံစင်တော့တော့မှာစိတ်ယုံစင်တက်မယ်ဆိုကျွန်တော်စိတ်ယုံဟာနေရငားမယ်ကျွန်တော်ဒီအကုန်လုံးပေါ့နော်သူလိုအပ်တဲ့ဟာလေးတွေအဲ့တော့ market ကလည်းတော့ကြီးလာမယ်အဲ့တော့တကယ်၍ဒီစိတ်ယုံတစ်စစ်တက်လို့မှပို့ပြီးတော့ဟိုဒီဖြစ်မယ်ဆိုတော့မြန်မာပြည်စိတ်ကိုပြန်ထောင်မလားပေါ့ဒ
ါပေမဲ့မြန်မာနိုင်ငံမှာရောင်းတဲ့ဈေးနဲ့တော့ပဲတူမလဲအဲကိုမောင်သေးရင်ကျွန်တော်တို့ဒီဟောဒီကဘဲပြုတ်ဆိုပြီးတော့អော်យ៉ាងနဲ့သူတို့ဒီမြန်မာပြည်သူတွေဝယ်စားတဲ့ဈေးနှုန်းနဲ့တော့
မတူဘူးအခုတည်းဟိုကဟိုကျွန်တော်ကတစ်ခါပြန်ရင်တစ်ခါလေးကျဘဲပြုတ်အထုပ်50အဲ့လိုမျိုးကျွန်တော်ဟိုအထုပ်80အဲ့လိုယူရတယ်တငယ်ချင်းတွေလက်ဆောင်ပေးတယ်ဟိုကတငယ်ချင်းတွေကလည်းအရင်ကြိုက်တယ်နောက်ဟိုမှာရှိတဲ့အမျိုးတွေကလူကြီးတွေဖြစ်နေတဲ့လူတွေပဲအာသူတို့ကတော့ဒီမှာစိတ်ယုံလာထားဖို့လဲကန့်လန့်တယ်ဘာလို့လာကန့်လန့်လဲဆိုဈေးကွက်ကရှိတယ်ဈေးကွက်ကရှိတယ်ဆိုတော့အခုဗမာပြည်မှာဟိုတည်းတခုကိုယ့်ရဲ့ unique products ခေါ်တာပါနော်ဒါကျွန်တော်တို့ဗမာလူမျိုးရဲ့အာဟိုဒီပင်ဘယ်လူမျိုးမှမရှိတဲ့အစားတောက်ကပဲပြုတ်ပြီဥမာမိုးရင်းကားလို့ပါလို့ကျွန်တော်တို့ထင်တယ်မဟုတ်မိုးရင်းကားတို့ပါလို့ကဒီ noodles နဲ့ဒီဟိုတည်းဒီဆန်ဟိုဆန် cox ဟိုတည်းပေါ့နော်မုတ်ဖက်နဲ့ဒီငါးဟင်းဂျုံနဲ့ဟာတာမာယူရီးယားမှာရှိတယ်နောက်ဟိုကျန်တဲ့ဒီဟိုအင်းနီဂျင်တိုင်းပြည်တွေမှာရှိတယ်ပဲပြုတ်ကကျွန်တော်တို့ပဲကိုအညောက်ဖောက်ပြီးတော့ထုတ်လိုက်တဲ့ကုတ်ထုတ်လုပ်ငန်းမရှိဘူး။နောက်တူရှိမှာကိုအဓိကကျွန်တော်ကဘယ်မှာဒီမှာအကုန်လုံးကပဲပြုတ်စားပြီးကြီးလာကြတာ။အဲပဲပြုတ်ရေစားပြီးကြီးလာပြီပဲပြုတ်ရေအနည်းတင်ကိုတေချာမတည်ဘူး။တော့ပဲပြုတ်မှာက fiber က 64% ဒီပါတာ။ dietary fiber လို့ခေါ်တယ်။ dietary fiber က 64% ဒီပါတဲ့ခါကျတော့ဒီပဲပြုတ်စားရင်ကျွန်တော်တို့ဟိုဟာပေါ့ဗျာ။ဟလာဟိုဟိုဟိုဟာလေရွှင်နေဗျာအမနဲ့ဒါဟိုဟာဟိုဖြစ်ဟိုဟာခေါင်းမခဲဘူးကျန်းမာရေးကောင်းတယ်နောက်အဓိကဟိုဟာဒီ protein ဒီဟာအာဟိုအစာတောက်ကကျွန်တော်တို့ကဘယ်လိုခေါ်မလဲ vitamin protein အားရှိတယ်ဒီဟာတွေစားပြီးကျွန်တော်တို့ပုံမှန်ဒီလူဖြစ်နေတာပဲ
ကိုမောင်သိရင်ဒီလုပ်ငန်းကိုလောလောဆယ်မှာလက်တလောပေါ့လေဒီဖြန့်ပြူးရေးကိုဘယ်လောက်ဒီချဲဖို့စီစီစီ
ကျွန်တော်ကဘိုင်းနင်းစက်တွေနဲ့ဒီရောင်းမှုတော့စိတ်ခူရှင်ဗိုင်းနေစတီဆိုတာမှာကျွန်တော်တို့မှာအချွေးဟိုဘူးလေးလေးလေဗျာပက်ပစီဖြစ်ဖြစ်ကိုကာကိုလာဖြစ်ဖြစ်အမှတစ်ချက်85ပြန်နှစ်ချက်ထည့်လိုက်ဂလုံးဆိုကိုလူချင်းနဲ့နှစ်မထည့်လိုက်ကျွန်တော်အဲ့ဒီဟိုလေးလုတ်ပြီးတော့ဒါကိုဟိုထုတ်ကိုပဲပြုတ်နှစ်ပတ်နဲ့တို့လက်နှိပ်ထုတ်လိုက်ရင်အဲပဲပြုတ်ထွက်လာတဲ့အစင်တီကျွန်တော်စိတ်ကူလာတယ
်နမူနာလေးပါလိမ့်မပါဘူးလ
ားပါပါတယ်နမူနာ
ပါနမူနာရည်သွေးအဖြစ်ထိနေအောင်ဘယ်လိုလုပ်သလဲ
အကြီးတွေးထိနေအောင်တော့ကျွန်တော်ပြောရရင်ဟိုဂျပန်နီးပညာပေါ့နော်ဂျပန်နီးပညာဆိုခေါ်တယ်ခိုင်ဇန်ဆိုတဲ့နီးပညာသူကဘာဖြစ်လို့ဆို PDCA သူရဲ့စလုံးက PDCA ဆိုပြီးတော့ရှင်း P က plan ပေါ့ဗျာ D က do ပေါ့ဗျာထုတ်လို့တာပြီးတော့ C ဆိုတာ check ပေါ့ဗျာ A ဆိုတာ adjust လုပ်ပေးတာအဲ့တော့အမြဲတမ်းကိုထုတ်တဲ့ပစ္စည်းပေါ်မှာဒီစေတနာအဓိကစေတနာထားပြီးတော့စားတုံးတဲ့လူတွေဘယ်လိုပို့ကောင်းလာအောင်ပို့ထုတ်လာတာနဲ့အမြကြာလာတာနဲ့အမြကိုမဒီကောင်းွက်လေးတွေပူပူတွေ့လာတာအဲ့ဒါကြောင့်တဖြည်းဖြည်းပစ္စည်းကပူလဲကောင်းလာတယ် quality လည်းမကျအဓိကတော့စေတနာအဓိက
ကိုမလေး
ပြေးပါပြေးပါပြေးပါပ
ါဒီမှာယေရှုနေကန်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ရဲ့တင်းနေတဲ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ဒေါက်တာရှင်တို့ဆက်လက်နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေမယ့်တစ်ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေစဉ်မီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းရဲ့အတန်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်စာရေးဆရာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါအခုချိန်ဆုံးတော့မြန်မာပြည်ကပေးစာစီစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတနာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါရယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA ရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဦးဆုံးတော့တော်ရရှင်နေ VOA ကို Facebook Messenger ကနေပြီးရေးပို့လာတဲ့စာလေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ပထမဦးဆုံးတော်ရရှင်တယောက်ဒီ Messenger ကနေပြီးလှမ်းမေးလာတာကိုပြောပြပေးခြင်းပါတယ်။တော်ရရှင်ဝေဖြိုးပါ။သူက Radio မှာရောအတန်လွှင့်မှာလားတဲ့။ဟုတ်ကဲ့ရေဒီယိုမှာအတန်လွှင့်ပါတယ်ရေဒီယိုကနေလွှင့်တဲ့အစီအစဉ်တွေကိုဒီ Facebook အစာမျက်နှာမှာလည်းပြန်ပြီးတော့နားထောင်လို့ရပါတယ်နော်ဒါနဲ့ဒီတော်ရရှင်ကစာပြန်ရေးလာပါတယ်ရေဒီယိုက line နဲ့နံပါတ်လေးတွေပြောပြပေးပါတဲ့အဲ့ဒါလေးတွေရှာမတွေ့လို့ပါတဲ့ဟုတ်ကဲ့ပါရှင်တော်ရရှင်ကိုဝေဖြိုးလို့ပဲတခြားမေးထားတဲ့တော်ရရှင်တွေရှိပါတယ်သူ့လိုမေးထားတဲ့နောက်ထပ်တော်ရရှင်တယောက်ကနေပဆိုတဲ့တော်ရရှင်မှာသူကရေဒီယိုအစီအစဉ်ထုတ်လွှင့်မဲ့အချိန်တွေနဲ့ထုတ်လွှင့်တဲ့မီတာ line တွေအကုန်မဂါဟတ်စ်နဲ့ပြောပြပေးပါတယ်ဟုတ်ကဲ့ဒီကိုဝေဖြိုးနဲ့ကိုနေပါတို့ကိုတပေါင်းတစည်းတည်းပြန်ပြီးတော့ပြောပြပေးချင်ပါတယ်ကျမတို့ကဒီထုတ်လွှင့်တဲ့မီတာလိုင်းတွေက3လတစ်ခါပြောင်းလဲတတ်ပါတယ်အများကြီးတော့လည်းပြောင်းတာမဟုတ်ပါဘူးနည်းနည်းဟိုဘက်နဲ့ဒီဘက်နည်းနည်းလေးလိုင်းကွာသွားတာမျိုးပါအဲ့တော့အခုလောလောဆယ်ကျမတို့ရေဒီယိုထုတ်လွှင့်ပေးနေတဲ့မီတာလိုင်းဟာဆိုရင်တော့ဟုတ်ကဲ့ပါအခုလက်ရှိလွှင့်နေတဲ့မီတာလိုင်းတွေကိုပြောပြပေးပါမယ်ဒီနိုဝင်ဘာလ18ရက်နေ့ကစပြီးတော့မတ်လ30ရက်နေ့အထိဒီလိုင်းတွေနဲ့အသုံးပြုပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ကျမတို့မြန်မာနိုင်ငံအတွက် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညာနဲ့လိုင်းဒိုမီတာ48 kHz 6153ညာကနေထုတ်လွှင့်ပေးနေပါတယ်။ညနေပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 kHz 10683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည9နာရီကနေ10နာရီထိညဘက်အစီအစဉ်ကိုလိုင်းဒိုမီတာ19 kHz 15053ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်တော်ရှင်ကြော်ထေးကတော့ TV အစီအစဉ်မှာသိပ္ပံနဲ့ဤပညာကဏ္ဍပါဝင်ရင်ကောင်းပါမယ်တဲ့ဟုတ်ကဲ့ပါရှင်ကိုကျော်ထွေးရေဒီကျမတို့ရဲ့ VOA TV အစီအစဉ်မှာသိပ္ပံနဲ့ဤပညာဆိုပြီးတော့ကဏ္ဍတက်တက်ခေါင်းစဉ်တက်ပြီးတော့တင်ပြပေးတာမျိုးတော့မရှိပါဘူးဒါမဲ့လေဒီအပတ်စဉ်တပတ်ကိုတရက်မကပါသိပ္ပံနဲ့ဤပညာဆိုင်ရာသတင်းတွေစောင်းမားတွေကိုကျမတို့ပုံမှန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဈေးပညာသတင်းတွေကိုလည်းဒီ TV အစီအစဉ်မှာမှန်မှန်ထည့်သွင်းပြီးတော့ဖော်ပြပေးနေတာဖြစ်ပါတယ်ရှင်ကိုကျော်ထွေးအခုလိုမျိုးစာရေးပြီးတော့အကြံပြုလာတာအတွက်အထူးကျေးဇူးတင်ပါတယ်နော်ဖိလစ်ရွှေဆိုတဲ့တော်ရရှင်ကမက်ဆန်ဂျာကနေပဲမေးလာတာပါဒီတော်ရရှင်ကတော့
နေ့စဉ်သတင်းများကို Facebook ပေါ်မှာတင်ပေးပါရန်မေတ္တာရက်ခံပါတယ်ခင်ဗျာယ
ခင်က notification တွေတက်လာတော့လဲအခုမတက်လာတာကြောင့်အကူအညီတောင်းခံရခြင်းဖြစ်ပါတယ် RFA လဲထုံနီး၎င်းဖြစ်နေပါတယ် line မကောင်းတော့ကြောင့်လာမသိပါအခုလိုဖြေချားပေးတော့ကြောင့်အထူးကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဒီသောရရှင်ကိုကျွန်မ Facebook Messenger ကနေပြီးတော့လည်းပြန်ချားပေးလိုက်ပါတယ်เนาะဒီမှာဒီသောရရှင်ပြောထားတဲ့အကြောင်းအရာတခြားသူတွေကိုလည်းကျွန်မဖြေချားပေးပြီးသားဖြစ်အောင်လို့ကျွန်တော်တို့မြန်မာပြည်ကပေးစာများအစီအစဉ်မှာထပ်ပြီးတော့ပြောပြချင်ပါတယ်သူမေးထားတာကကျွန်တော်တို့စီကနေပြီးတော့ VOE မြန်မာပိုင်းသတင်းတွေတက်လာတဲ့အခါမှာသူစီကိုသတင်းအစ်စ်တွေရောက်ပါပြီဆိုတော့အကြောင်းကြားစာမရောက်ဘူးပေါ့လေ notification တက်မလာဘူးလို့ပြောထားတာပါဟုတ်ကဲ့သူပြောသလိုဒီ notification မတက်တာကကိုယ့်ရဲ့ Facebook မှာအဲ့လိုမျိုးသတိပေးချက်မလာအောင်လို့ notification မရောက်အောင်လို့လှုပ်ထားလို့ဖြစ်ပါလိမ့်မယ်။ကျမတို့ view ဘက်ကတော့အဲ့လိုမျိုးဒီသောရရှင်နေစီကိုသတင်းအစ်စ်တက်ရင်တက်ကြောင်းသွားပြီးတော့ပို့ပါမပို့ပါဆိုတာမျိုးပြောလို့မရပါဘူး။ဒီ Facebook account ပိုင်ရှင်ကိုယ်တိုင်ကပဲကိုယ်စီမှာဘယ်ကနေဘာသတိပေးတာလိုချင်လဲဆိုတာကိုကိုယ့်ဘာကိုရွေးချယ်ထားပေးရတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့အဲ့လိုမျိုး notification မတက်လို့သတင်း VOA သတင်းတင်တင်ချင်းမသိရဘူးဆိုတဲ့သူတွေအဲ့ဒီပိုင်ကိုနည်းနည်းတက်ကြွတဲ့သူစီကိုမေးပြီးတော့notification လာအောင်လုပ်ရတဲ့နေ့လေးကိုမေးကြည့်ပါလို့ပြောချင်ပါတယ်။ကျမလေးလိုင်းကနေရှင်းပြနေတာကတိတ်ပြီးတော့အဆင်ပြေမှာမဟုတ်လို့ပါရှင်။နားဆင်နေတော်ရရှင်နေအားလုံးအဆင်ပြေပါစေလို့ပဲကျမဒီဘက်ကနေဆုတောင်းပေးချင်ပါတယ်နော်။ Johnny Sa ဆိုတဲ့တော်ရရှင်ကတော့ VOE ကိုနားဆင်လာတာအရင်ကြားခဲ့ပါပြီ။အထူးကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ဒီတော်ရရှင်က website ကနေနားဆင်ရတာပို့ပြီးတော့သဘောကျပါတယ်။ဟုတ်ကဲ့ဒီကျမစဉ်းစားကြည့်တာတော့ဒီတော်ရရှင်ကပြည်ပမှာနေတဲ့သူလားမသိပါဘူးနော်။ဒါဆိုမြန်မာနိုင်ငံထဲမှာတော့ဒီ Facebook ကနေပြီးတော့အလွယ်တကူတယ်လီဖုန်းပေါ်ကနေနားဆင်တာကိုလူနားထောင်များလို့ပါဘလူနီးနဲ့ပဲနားထောင် Facebook ကပဲဖြစ်ဖြစ် Internet Radio ရုပ်မြင်သံကြားနှစ်သက်ရာကိုအသုံးပြုပြီးတော့ကျွန်တော်တို့ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုလို့ရအောင်လို့ကျွန်တော်တို့သတင်းမီဒီယာမျိုးစုံကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေပါတယ်နားဆင်တဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်တော်ရရှင်တယောက်ကစမ်းဖေဆိုတဲ့တော်ရရှင်မှာသူကသတင်းအချက်အလက်တွေတင်ပြပေးဖို့အကြံပြုခြင်းပါတယ်တဲ့ပြီးတော့
VOA ပြည်သူတွေအတွက်တစ်ဖက်တစ်လမ်းကကူညီပေးစီလို့ပါတယ်ကနေ့ဖြစ်ပျက်နေတဲ့ပြည်သူတွေခံစားနေရတဲ့ဒုက္ခပြဘာရတွေကို VOA မှာရင်ဖွင့်ကြလို့ပါအကြောင်းလေးပြန်ပေးပါခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ VOA မြန်မာပြည်ကပေးစာများအစီအစဉ်ကနေတက်ဆင့်ကိုကြုံတွေ့နေရတဲ့ဒုက္ခတွေကိုမြင်နေရတဲ့လိုအပ်ချက်တွေကိုထောက်ပြလို့ရပါတယ်ဒီမှာရင်ဖွင့်စာတွေကျွန်တော်တို့ဖော်ပြပေးနေပါတယ်ရှင်ဒါမဲ့လည်းတခုရှိတာကဒီပုဂ္ဂိုလ်တဦးတယောက်ကိုပုဂ္ဂလိကရေးရတိုက်ခိုက်တာမျိုးဒါမျိုးဆိုရင်ကျွန်တော်တို့ဒီဘက်ကနေပြီးတော့အဲလိုစာမျိုးကိုဖော်ပြပေးပြီးတော့ပြန်ကြားပေးမှာမဟုတ်ပါဘူးနော်ဒါနဲ့ VOE ကပြန်ကြားပေးတဲ့စာတစ်စောင်အဲ့ဒီစာကိုပြန်ကြားပေးခဲ့တာတော့ကြာပါပြီကျမတို့ဒီ9လပိုင်းဆိုတော့ဇူလိုင်လတုန်းကပြန်ကြားပေးခဲ့တဲ့စာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကအဲ့ဒီပြန်ကြားပေးတဲ့စာနဲ့ပတ်သက်ပြီးတော့အောက်တိုဘာလကုန်လောက်မှာကျမစီကို Messenger ကနေစာပို့လာတာပါသူက
VOE ခင်ဗျာဆဲလ်ဖုန်းတာဝါတိုင်ကိုလူနေအိမ်နားနီးမှာစောင့်မယ်ဆိုရင်လူကျန်းမာရေးကိုထိခိုက်နိုင်မှာသလားဆိုတဲ့မေးခွန်းကိုမြမပြည်ကပေးစာများစီစဉ်နေမှာနားထောင်လဲရပါတယ်အခုကျွန်တော်တကယ်ချင်းတယောက်ရဲ့အိမ်ပေါ်မှာတာဝါတိုင်ဆောက်ဖို့အတွက် MPD ကလာပြီးတော့ကမ်းလှမ်းနေတဲ့အတွက်သူကကျွန်တော်ကိုမေးလာလို့ပါကျွန်တော်လဲ VOA မှာနားထောင်လိုက်ရတဲ့အကြောင်းပြောပြီးတော့အသံဖိုင်ကိုပြန်ရှာကြည့်တာရှာမရဘူးဖြစ်နေပါတယ်ကျေးဇူးပြုပြီးတော့အဲ့ဒီအသံဖိုင်ကို message ကနေပဲဖြစ်ဖြစ်ဒါမှမဟုတ်နောက်တစ်ချိန် VOA ကနေပဲဖြစ်ဖြစ်ထပ်လွှင့်ပေးစေချင်ပါတယ်ခင်ဗျာ VOA ကအစီအစဉ်တွေအကြောင်းဘူးသူဒ္ဓတွေအများကြီးရပြီးတော့သတင်းတိုင်းကိုသိနေရတဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA ဒီတမကအောင်မြင်ပါစေVOA အဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မဒီသောရရှင်ကိုအဲ့ဒီနေ့တော့ထုတ်လွှင့်ပေးတဲ့အသံဖိုင်ကိုပို့ပေးလိုက်ပါတယ်နော်ကျွန်တော်တို့စီမှာသွားပြီးတော့ဓာတ်ရိုက်နားထောင်မယ်ဆိုရင်တော့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာသွားပြီးတော့ကျွန်တော်တို့အပတ်စဉ်ခန်းနာအဲ့ဒီအပတ်စဉ်ခန်းနာတွေမှာထပ်ပြီးတော့ရွေးလိုက်မယ်ဆိုရင်တော့ Radio အပတ်စဉ်အစီအစဉ်များဆိုတဲ့နေရာမှာမြန်မာပြည်ကပေးစာများအစီအစဉ်ကိုသွားပြီးတော့ရှာလို့ရပါတယ်အဲ့မှာလည်းတွားပြီးတော့နားထောင်လို့ရပါတယ်ထုတ်လွှင့်ပေးခဲ့တဲ့နေ့ရက်ကတော့ဇူလိုင်လ10ရက်နေ့ဖြစ်ပါတယ်တနင်္ဂနွေနေ့10ရက်နေ့ဇူလိုင်လ9လပိုင်းဖြစ်ပါတယ်ရှင်ကျွန်မအခုဒီအင်တာနက်ကနေပြီးတော့လည်းပို့ပေးလိုက်ပါတယ်နော်စီစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုဝင်းမဲအောင်ရေဒါနဲ့ VOE ကိုစာရေးလာကြတဲ့သောရရှင်တွေထဲမှာတို့ရဲ့ဒီနိုင်ငံရေးအမြင်ပေါ်မှာကိုပိုင်လွတ်လွတ်လပ်လပ်ထင်မြင်ယူဆတဲ့ချက်တွေနောက်ပြီးတော့ကိုယ့်ရဲ့ဘေးပတ်ဝန်းကျင်မှာဖြစ်နေတဲ့လူမှုဘဝအဆုံဆုံးနဲ့ပတ်သက်ပြီးတော့တို့ရဲ့ထင်မြင်ယူဆချက်တွေတို့ရှုထောင့်ကနေရေးလာတဲ့စာတွေကိုလည်းကျမတို့အလင်းတင်တယ်လို့ဖော်ပြထုတ်လွှင့်ပေးနေပါတယ်။ဒီထက်မှသောရရှင်တရားခွန်တန်းလွင်ဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့နိုင်ငံရေးအမြင်ကိုဒီတစ်ပတ်အဝေးမျှပေးကြပါရစေ
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော်ကတိုင်းရင်းသားထဲမှာမှကရင်တိုင်းရင်းသားပါ။ကျွန်တော်ရဲ့ထင်မြင်ချက်ကိုပွင့်ပွင့်လင်းလင်းပြောပြရစေ။လက်ရှိနိုင်ငံရေးအခြေအနေအရပြည်သူ့ဘက်ကမမမမရက်တီဖို့ဆိုတာမဖြစ်နိုင်သေးပါဘူး။2008အခြေခံဥပဒေကအခက်ခဲပါပဲ။ပ ဘီသူဆန္ဒနဲ့ပြန်လဲရေးဆွဲနိုင်မှာဘီသူဘက်ကိုမမမမရာနှုံးပြေရန်တီနိုင်မှာပါ2008ခြေဥ်ကိုပြန်လဲပြင်ဆင်ရေးဆွဲနိုင်ဖို့ဆိုတာကလည်းလက်ရှိနိုင်ငံရေးပါတီထဲမှာ NLD မှတပါယုံကြည်အားကိုးခြင်းစရာမရှိပါဘူး VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးပြာဝေးကွာပြီးစိတ်နှလုံးအေးချမ်းကြပါစေဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကိုအထူးထောက်ခံအားပေးပုံရပါတယ်ရှင်ဒါကသူ့ရဲ့နိုင်ငံရေးအမြင်ဖြစ်ပါတယ်ဒီသောရရှင်လိုပဲသောရရှင်နေအနေနဲ့ကိုယ့်ရဲ့နိုင်ငံရေးယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားခြင်းနဲ့ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားပို့လိုက်ပါရှင်ကျမတို့အဲ့ဒီထဲကနေအလင်းသိမ့်သလိုဖော်ပြပေးသွားတာဖြစ်ပါတယ်အခုတော့ဒီရသလောက်အချိန်နဲ့သောရရှင်တယောက်ရဲ့ရင်ဖွဲ့စာတူတူလေးကိုပြောပြပေးခြင်းပါတယ်ဒီသောရရှင်က VOA ကိုလည်းအမြဲတမ်းအားနာဆင်အားပေးတဲ့ပရိသတ်ဖြစ်ပါတယ်ဆိုပြီးတော့ကိုကျော်စင်ပြောလာပါတယ်ရှင်သူကအစီအစဉ်တော်တော်များများကိုလည်းနှစ်သက်သူပါတယ်ဒါပေမဲ့သူကသူတို့နေမှာကြုံတွေ့နေရတဲ့ဒုက္ခလေးကိုလည်းဒီ VOA မြန်မာပြည်ကပေးစာများကအစီအစဉ်ကတည်းကအများသိအောင်ဝေငှပေးခြင်းပါတယ်ဆိုပြီးတော့ရေးလာတာပ
ါမင်္ဂလာပါ VOA VOA အမြဲအားပေးနားဆင်ပါတယ်အစီအစဉ်အတော်များများကိုနှစ်သက်ပါတယ်ကျွန်တော်ကတော့ပေါ့မြို့နယ်တောင်ကျိုးကျေးရွာကပါကျွန်တော်တို့ရွာမှာဆေးကန်းလည်းမရှိလမ်းမဆက်သွယ်ရေးကလည်းအလွန်ဆိုးဝါးပါတယ်မွေးလူနာတွေဆိုတော်တော်အကြက်တဲနဲ့ရင်ဆိုင်ရပါတယ်အချို့ဆိုလမ်းတဝက်လေပေါ်ဆုံးမရတာတွေလည်းကြုံရတာတွေလည်းရှိခဲ့ပူပါတယ်ခင်ဗျဟု
တ်ကဲ့ပါပေါ့မြို့နယ်တောင်ချိုကျေးရွာကသွားရှင်ကိုကျော်စင်စာရေးပြီးတော့သူတို့ဒေတာမှာကျမ်းမာရေးစောင့်ရှောက်မှုတွေဘလောက်တောင်မှအားနည်းနေလဲဆိုတာကိုရင်ဖွင့်သွားတာဖြစ်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်နော်။ဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဒေတောင်းလာတဲ့သောရရှင်ကိုဆက်ပြီးတော့အလှည့်ပေးခြင်းပါလေ။ဒီဇင်မာဆိုတဲ့သောရရှင်မက်ဆေ့ချာကနေပြီးတော့ဒီသောရရှင်ပေးပို့လာတာဖြစ်ပါတယ်
။မင်္ဂလာပါရှင်။ VOA အစီအစဉ်ကိုနေ့တိုင်းနားထောင်ပြပါရယ်။ VOA ကိုချစ်တဲ့ပရိသတ်တယောက်ပါ။ VOA အစီအစဉ်ကိုနေ့တိုင်းနားထောင်ပြပြီးတော့အားပေးပါရယ်။မိုးကုံမြို့ကနေကျမမလွေးပူကျင်ကီပါရှင်။မိသားစုနဲ့အဝေးတနေရာရောက်နေပါရယ်။ချစ်သူလေးနဲ့လည်းအမြဲဝေးနေရတဲ့သူတယောက်ပါ။အခုလက်ရှိတငယ်ချင်းတွေနဲ့အတူနေပါရယ်။ချစ်ရတဲ့မိသားစုရဲ့ချစ်တငယ်ချင်းရဲ့တငယ်ချင်းများအတွက်ဝိုင်းစုနဲ့အလင်းရောင်တို့တည်ဆူထားတဲ့နေ့ရက်ညရက်အလွမ်းရက်တခြင်းကိုတောင်းဆိုချင်ပါတယ်တစ်ဆက်ပေးမယ်လို့မျှော်လင့်ပါတယ် VOA ရဲ့ချစ်ပရိသတ်တယောက်ပ
ါဟုတ်ကဲ့ပါမလွေးပိုချင်းကြီးအခုလိုမျိုး Messenger ကနေပြီးတော့စာရေးပြီးတော့တခြင်းတောင်းလာတဲ့အတွက်ကျေးဇူးတင်ပါတယ်တခြားသောရရှင်တွေလည်းသူ့လိုပဲ Messenger ကတဆင် VOA မြန်မာပိုင်းကိုစာရေးပြီးတော့ဒေတောင်းနိုင်ပါတယ်နော်ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့ဝိုင်းစုခိုင်သိမ်းတဲ့အလင်းရောင်တီဆိုထားတဲ့နေ့ရက်ညရက်အလွမ်းရက်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ရှင်။သူရဲ့ချစ်ရတဲ့မိသားစုသူရဲ့ချစ်ရတဲ့ချစ်သူနဲ့ချစ်တကယ်ချင်းများအတွေ့လို့ရည်ညွှန်းပေးထားပါတယ်။ဒီတခြင်းလေးကိုဒီတခြင်းတောင်းတဲ့သူကိုယ်တိုင်နောက်ပြီးတော့တခြင်းတောင်းခံရတဲ့တငယ်ချင်းအတိုင်းဝိုင်းနေတဲ့ VOA တချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်
။လမ်းငယ်ငိုင်းမတွေ့တဲ့လမ်းငယ်ငါဆိုင်ကူရတဲ့We see twelve of the day Nice again now Chain we ain't no more Me ain't three times a day
Need a me don't do you need Now I need a chit to you Now live a chit to you Did you win you lay The change in you ya me Do this a way to she never day Me So many, just so many.
ဝိုင်းစုခံတဲ့နဲ့အလင်းရောင်တည်ဆူထားတဲ့နေ့ရညရဲ့အလွမ်းရဲ့ဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းနေလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့ Internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါအောင်။
အဲဒါနောက်ကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာပါ။ကုလသမဂ္ဂသတင်းစာဆရာဦးစီးတော်မြင့်စုစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့သူတွေပြန်လာရေးဘာတွေများအခက်အခဲရှိနေသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နိုင်ကိုကြီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့နိုဝင်ဘာ15ရက်နေ့ကပြည်တော်စုဝန်ကြီးတွေဖြစ်ကြတဲ့ဦးသိန်းစွေဒေါက်တာဝင်းမြတ်အေးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးနဲ့အဖွဲ့ဟာရခိုင်ပြည်နယ်မောင်တော်မြောက်ပိုင်းတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းကိုသွားခဲ့ကြပါတယ်။အကြောင်းကတော့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအရာရှိတွေသဘောတူညီထားချက်အရမြန်မာနိုင်ငံနဲ့ပြန်လာမဲ့မွတ်စလင်ဒုက္ခသည်ပထမအဆုပ်အဲ့ဒီနေ့မှာပြန်ပြီးဝင်လာလေမလားသွားရောက်ကြည့်ရှုတာဖြစ်ပါတယ်။ဒါပေမဲ့ငကိုမျှော်လင့်ထားခဲ့တယ်လို့ပါပဲ။ဒီတစ်ခေါက်လဲမွတ်စလင်ဒုက္ခသည်တွေတယောက်မှပြန်ဝင်လာတာမရှိခဲ့ပါဘူးမွတ်စလင်ဒုက္ခသည်တွေပြန်ဝင်လာရေးဘာတွေအခက်ခဲတွေ့နေသလဲဒီပြဿနာတွေဘယ်သူတွေနစ်နာနေသလဲမြန်မာအစိုးရဘက်ကရောဘာတွေလုပ်သင့်တယ်လဲဆိုတာကုတပတ်လေ့လာတင်ပြသွားပါမယ်
အောက်တိုဘာလ15ရက်မတိုင်ခင်တုန်းကမွတ်စလင်ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပါတယ်အဲ့ဒီမှာထူးခြားတာတွေကတော့ပြန်ရောက်လာတဲ့သူတွေကိုလှဖိုးကောင်ဂျားစခန်းမှာယာယီထားမှာဖြစ်ပေမဲ့ပိတ်လောင်ထားမဲ့သဘောမျိုးမဟုတ်တဲ့အကြောင်းဝင်လာလာချင်း MVC CC ရေကတ်တွေလှုပ်ထားပြီးရင်မောင်းတော်မျိုးနဲ့အတွင်းကိုလွတ်လွတ်လပ်လပ်သွားလာခွင့်ပြုမဲ့အကြောင်းပဲဖြစ်ပါတယ်နောက်ထပ်ထူးခြားတာတစ်ခုကတော့ပြန်လာမဲ့သူတွေရေရှည်နေထိုင်ဖို့နေရာ42နေရာသတ်မှတ်ထားပြီးဖြစ်တယ်ဆိုတာပါပဲဝင်လာတဲ့သူတွေဂျားစခန်းမှာယာယီနေရမယ်ပြီးရင်ကိုနေထိုင်သွားရာကျေးရွာနဲ့အနီးဆုံးသတ်မှတ်နေရာမှာအိမ်ဆောက်ဖို့နေရာသတ်မှတ်ပေးမယ်ကိုဘာသာကိုစောင့်မယ်ဆိုရင်လောက်ခပေးမှာဖြစ်ပြီးအဲ့ဒီလောက်ခနဲ့နေအိမ်ဘိုးကိုပေးချေစေမယ်တကယ်လို့ကိုဘာသာကိုနေအိမ်မစောင့်နိုင်ဘူးဆိုရင်အစိုးရကစောက်ပေးလို့ပြီးတဲ့အချိန်ထိဂျားစခန်းမှာနေရမယ်ဆိုတာပါပဲတချို့ဆွေမျိုးတွေရှိလို့သူတို့တွေအိမ်သွားနေခြင်းလဲစီစစ်ပြီးခွင့်ပြုပေးမယ်လို့ဆိုထားပါတယ်ဒါပေမဲ့တကယ်လက်တွေ့မွတ်စလင်ဒုက္ခသည်တွေပြန်ဝင်လာတာမရှိခဲ့ပါဘူးမွတ်စလင်တွေပြန်ဝင်မလာတာရဲ့အကြောင်းရင်းတချို့ရှိနိုင်ပါတယ်။လက်တလောအကြောင်းရင်းကတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပါဝင်လာမှုနဲ့လည်းသက်ဆိုင်ပါတယ်။ UNHCR ဘက်ကဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံပြန်လာဟာကိုယ်သဘောနဲ့ကိုယ်ပြန်လာမျိုးပဲဖြစ်ရမယ်။အတင်းအကျပ်ပြန်ပို့တာမျိုးမဖြစ်စေရဘူးလို့ဆိုထားပြီးတချို့ပြန်ပို့စည်ရင်းပေးထားရဆိုတဲ့ဒုက္ခသည်တွေကိုခေါ်တွေ့ကြည့်တယ်လို့ဆိုပါတယ်။အဲ့ဒီမှာဒုက္ခသည်တွေကမြန်မာနိုင်ငံပြန်ရေးသူတို့သဘောထားမပါဘူးလို့ဆိုကြောင်း UNHCR ကထုတ်ပြန်ပါတယ်။ဒီအချက်ဖြစ်နိုင်ကြောင်းမြန်မာအစိုးရဘက်ကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းသိကြရပါတယ်။နိုဝင်ဘာလ15ရက်နေပြည်တော်သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနအမြင့်တဲ့အထွန်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာဘက်ကိုပထမဆုံးအကြိမ်ပေးပို့တဲ့ပြန်လည်သူ 8,000 ကျော်ရဲ့ပုံစံဟာသူတို့ကိုယ်တိုင်ဖြည့်ထားတာမဟုတ်ဘူးလို့ဆိုပါတယ်။အဲဒါကြောင့်အခုလိုအခက်ခဲကြုံရတာဖြစ်နိုင်တယ်လို့လည်းကောက်ချက်ချပါတယ်
။နောက်တစ်ချက်ဖြစ်နိုင်ချေကဒုက္ခသည်တွေနေရပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံရေးသမားတွေရဲ့နိုင်ငံရေးကစားမှုပါ။တိတ်မကြခင်ရွေးကောက်ပွဲကျင်းပတော့မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်မြန်မာဘက်ကဝင်လာတဲ့မွတ်စလင်ဒုက္ခသည်အရေးဟာရွေးကောက်ပွဲမဲဆွဲရမှာအဆုံးချစရာဖြစ်လာနေပါတယ်။အဓိပ္ပာယ်ကတော့ဘင်္ဂလားဒေ့ရှ်အရာရှိတွေဟာမွတ်စလင်တွေနေရပြန်ပို့ရေးတက်တက်ကြွကြွအကောင့်ထဲပေါ်ပေးမနေဘူးဆိုတာပါ။အဲ့ဒါကိုသိသာစေတဲ့နောက်တစ်ချက်ကတော့မွတ်စလင်ဒုက္ခသည်တွေကထိခိုက်ခံစားခဲ့ရသူတွေကိုကနေဒါနိုင်ငံကခိုလုံခွင့်ပေးဖို့ခေါ်ယူတာကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပယ်ချခဲ့တဲ့ကိစ္စပါ။တကယ်တော့ဒုက္ခသည်တွေအကျိုးကိုတကယ်လိုလားတဲ့ဆိုရင်ဒုက္ခသည်တွေဟာတကယ်ပဲလူအခွင့်ရေးချိုးဖောက်မှုတွေခံခဲ့ရသလားဆိုတာကဘာကိုပြုံးပြင်းလင်းလင်းသိစေခြင်းရင်တတိယနိုင်ငံတွေကခုံလုံခွင့်ပေးတာကိုခွင့်ပြုရုံပဲဖြစ်ပါတယ်။ဒါပေမဲ့အခုလိုကနေဒါသွားခွင့်မပေးတာဟာလဲ ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆုံးဖြတ်ချက်ကိုတန်တရားဝင်စရာကောင်းပါတယ်
။နောက်ထပ်ပြဿနာတွေကတော့မွတ်စလင်ဒုက္ခသည်တွေကြားမှာရှိနေပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေသုံးသက်တယ်လို့ဒုက္ခသည်စခန်းထဲရောက်နေတဲ့အကြမ်းဖက်သမားတချို့မြန်မာနိုင်ငံတွင်းအကြမ်းဖက်မှုမှာပါဝင်ခဲ့သူတချို့ကတော့ပြန်လာခြင်းမှမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံတကာပြောတဲ့9သိန်းကျော်မြန်မာအစိုးရဘက်ကတရားဝင်ပြောတဲ့4သိန်းခွဲလောက်ရှိမဲ့ဒီဒုက္ခသည်တွေထဲမှာအဲ့ဒီအရေးအတွက်ဟာနည်းနည်းလေးပဲရှိနိုင်ပါတယ်။တချို့ကတော့ကနေဒါအပါအဝင်တတိယနိုင်ငံတွေကိုထွက်ဖို့ဆန္ဒရှိသူတွေလည်းပြန်မလာခြင်းမဟုတ်အများစုကြီးကတော့သူတို့လုံခြုံရေးစိတ်ချရရင်ဝမ်းစာရှာဖွေစားတောက်ရင်အဆင်ပြေလွယ်ကူမယ်ဆိုရင်အရင်အခြေအနေထက်မဆိုးဘူးဆိုရင်မြန်မာနိုင်ငံပြန်လာခြင်းကြမှာပါပဲဒါပေမဲ့အဲ့လိုလူတွေသူတို့ဘာသာသူတို့မြန်မာနိုင်ငံပြန်နိုင်တဲ့တီးတန့်လမ်းကြောင်းရှိမနေနိုင်ပါဘူးအဓိကအဖြစ်လူချင်းနဲ့အခွင့်အရေးရဖို့တောင်းဆိုနေတဲ့အုပ်စုခေါင်းဆောင်တွေနိုင်ငံတကာရောက်နေတဲ့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကတော့အဲ့ဒီလိုလူတွေပြန်မသွားအောင်စီယုံတန်စီယုံအင်းအားသုံးတန်အင်းအားသုံးကြမှာအသေးချပါပဲဘလို့ပဲဖြစ်ဖြစ်နစ်နာနေရတာကတော့မြန်မာအစိုးရတက်မတော်နဲ့ပြည်သူတရက်လုံးပါရခိုင်အရေးဟာခီးသွားလာရေးလုပ်ငန်းလို့ကဏ္ဍသေးသေးလေးတွေလောက်ကိုထိခိုက်နေတာမျိုးမဟုတ်ပဲအနောက်ကဘာရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေနိုင်ငံတကာဆက်ဆံရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေမှာပါထိခိုက်မှုတွေရှိနေပါပြီကျင်းပပြီးခဲ့တဲ့စင်ကာပူအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာအစိုးရတာဝန်ရှိသူတွေကဒုက္ခသည်တွေပြန်လည်ခံရေးမြန်မာဘက်ကပြင်ဆင်ထားမှုတွေအာဆီယံနိုင်ငံတွေကိုလေ့လာခွင့်ပေးမယ်လို့ပြောဆိုခဲ့ပါတယ်။အလားတူကုလသမဂ္ဂအဖွဲ့ကိုလည်းခွင့်ပြုပေးတင်ပါတယ်။မွတ်စလင်ဒုက္ခသည်တွေပြန်လာတဲ့အခါကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးတဲ့အခါအဲ့ဒါကိုကန့်ကွက်ဆန့်ကျင်လာမဲ့ကိစ္စတွေအရေးလဲကြိုတင်ဆွေးနွေးညှိနှိုင်းဖြေရှင်းထားတင်ပါတယ
်။အရေးကြီးဆုံးကတော့ဒုက္ခသည်ပြန်လက်ခံရေးတွေမကလက်ရှိထွက်မပြေးပဲကြာနေတဲ့မွတ်စလင်တွေတဘာဝကြကြလူခွင့်ရေးရှိရှိအသက်မွေးဝမ်းကြောင်းပြုနိုင်ရေးနေထိုင်သွားလာရေးဖန်တီးပေးဖို့ပါပဲအဲ့လိုစနစ်တကျလုပ်ပေးနေကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာကသိအောင်လေ့လာဖို့သတင်းယူဖို့လမ်းဖွင့်ပေးဖို့လိုပါတယ်ဒါအပြင်ဒုက္ခသည်ပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့အချိန်မြင့်ညှိနှိုင်းလုပ်ကင်ပြီးတကယ်လို့အဲ့ဒီဘက်ကမယုံသားမှုတွေရှိခဲ့ရင်နိုင်ငံတကာသိအောင်ဖွင့်ချသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ဒါကတော့ဦးစီသူအောင်မင်းရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်စစ်တွေနီဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလေးငယ်တွေအပါဝင်ဒုက္ခသည်တရားကျော်လှေပြက်ပြီးတော့ရောင်းတိုင်းကြောက်တမ်းမျိုးနဲ့အထီးကိုဆဲရောက်လာလို့အာဏာပိုင်တွေခေါ်ယူထိသိမ်းပြီးတော့မူလစခန်းတွေကိုပြန်ပို့ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အခြေမှာပဲမြန်မာနိုင်ငံတွင်းကဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်ရရတာပါသူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခသည်စခန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ရည်တည်ရေးနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပေးထားတယ်လဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းမြန်လူရဲသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီကညတည်းရဲ့ဒီလဲအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုည9နာရီမှတက်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်မက်ခင်ဖြူထွေးနဲ့ကိုငင်းချမ်းတို့တင်ဆက်ထားတာဖြစ်ပါတယ
်ဂျပန်နိုင်ငံက professional ကျူးကုန်သမားတဦးဟာစက္ကန့်30အတွင်း24လခုံပြီးကဘာစံချိန်တင်လိုက်နိုင်ပါတယ်ပြီးခဲ့တဲ့အပတ်ကဂင်းနစ်ကဘာစံချိန်တွေမှာတခြားစံချိန်ချိုးဖို့ကြိုးစားကြသူတွေလိုပဲဟီဂျီကီအီကူယာမဟာ member of release style လို့ခေါ်တဲ့ချိုးကိုလက်တစ်ဖက်လွတ်လိုက်ပြီးလေထဲမှာတစ်ဖက်လက်ပြပြီးတော့မှပြန်ခုံရတဲ့အနေနဲ့စံချိန်တင်တင်လိုက်နိုင်တာပါသူဟာကမ္ဘာစံချိန်ခုနှစ်ခုကိုတင်ထားတဲ့သူဖြစ်ပြီးတော့ဒီတစ်ခေါက်မှာလည်းသူ့ရဲ့အရင်စံချိန်စက္ကန့်30အတွင်း22ခါခုံတာကိုချိုးလိုက်နိုင်တာပါသူကုလို့စံချိန်တင်ဖို့ကြိုးစားတဲ့နေရာမှာလည်းခလီတွေအများကြီးလိုက်ပါအားပေးခဲ့ကြပါတယ်နောက်ကိုစုံရင်ကျိုးနှစ်ဖက်ကိုလက်နဲ့လိမ်ပြီးခုံတဲ့နီး double under crossover အတွက်လဲစံချိန်ချိုးဖို့ကြိုးစားခဲ့ပေမဲ့လို့သူ့ရဲ့စံချိန်ဟောင်းဖြစ်တဲ့ second 30အတွင်း66ချိန်ခုန်ခဲ့တာကိုစံချိန်ကျိုးအောင်မခုန်နိုင်ခဲ့ပါဘူး။ဒီနေ့စောပိုင်းမှာသူဟာ24နာရီအတွင်းကျိုးချိန်ရေ 35,400 ကျော်ခုန်ပြီးစံချိန်သစ်တင်ထားတဲ့သူလည်းဖြစ်ပါရဲ့ရှင်။
အာဂျင်တီးနားနိုင်ငံကစဖို့မှုတွေကကမ္ဘာစံချိန်သစ်တင်ဖို့ကြိုးစားတဲ့အနေနဲ့ဗီဇာပေါင်း 11,000 ကို12နာရီအတွင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကဖုတ်ပြခဲ့ပါတယ်။ဘူနိုအဲရစ်မှာကျင်းပတဲ့ဒီပွဲဟာဗီဇာဆိုင်ပိုင်ရှင်နဲ့ဘဲသားမုတ်ဆိုင်ပိုင်ရှင်အမ်ပန်နန်ဒါစ်အဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးဘဲသားမုတ် 11,000 ကို8နာရီအတွင်းပြုလုပ်ခဲ့တဲ့အတွက်လည်းစံချိန်တင်နိုင်ခဲ့ပါတယ်။ဂျုံမုတ်ကီလို 3,000 မော်ဇာရဲလာချီစ်ကီလို 3,000 နဲ့ခန်းကျင်သီးအရေလီတာ 1,200 စီ 150 လီတာတန်လွင်စီ 1,800 လီတာကိုသုံးပြီးအခုလိုအိမ်မက်ကြီးကိုအကောင့်ထဲပေါ်ခဲ့တာပါလို့ Abies အဖွဲ့ဥက္ကဋ္ဌ Manuel Jamago ကပြောပါတယ်။ပြီးခဲ့တဲ့နှစ် 2019 ကတော့အီတလီအသင်းက12နာရီအတွင်းပီဇာပေါင်း 1,065 ခုပြုလုပ်ပြီးစံချိန်တင်ထားခဲ့တာပါ။အီတလီကကျောင်းသားတွေလည်းပါဝင်ခဲ့ပြီးတော့အီတလီပီဇာနဲ့အာဂျင်တီးနားပီဇာဘာကွာလဲသင်ယူခဲ့ရပါတယ်လို့ပြောပါတယ်။ပြိုင်ပွဲအတွက်လုပ်ခဲ့တဲ့အစားအသောက်တွေကိုတော့ပရာဟီတာအဖွဲ့တွေကိုလှူဒါန်းခဲ့ပြီးပီဇာနဲ့ဘဲသားမုတ်ရောင်းချရာကရရှိခဲ့တဲ့ငွေတွေကိုတော့အာဂျင်တီးနားကဒေါင်းဆင်ဒရုံးယောဂအတွက်အကူအညီပေးတဲ့အဖွဲ့နဲ့မိဘမဲ့ကလေးတွေကိုအကူအညီပေးတဲ့ Lindro Omos Foundation ကိုလှူဒါန်းခဲ့ပါတယ်ခင်ဗျာ
။ဒီပင်အန်စာတို့အယောင်လေးတွေအများဆုံးတူအောင်လုပ်နိုင်တဲ့ဂင်းနေကမ္ဘာစံချိန်ကိုတော့တရုတ်နိုင်ငံကဆဲကျော်သက်73နှစ်အရွယ်ရှူချွန်းယူကချိုးပြလိုက်ပါတယ်။သူဟာတရုတ်ပြည်အရှေ့တောင်ပိုင်းရှာမန်းမြို့ကဖြစ်ပါတယ်။ခြေထောက်နှစ်ဖက်နဲ့ကိုလက်နှစ်ဖက်နဲ့ပါတပိုင်နဲ့ရူဘစ်အန်စာတို့သုံးလုံးကိုအယောင်တူအောင်1မိနစ် 36.39 စက္ကန့်အတွင်းမှာလှုပ်ပြခဲ့တာပါ။ဒါဟာဂင်းနီကမ္ဘာစံချိန်မှတ်တမ်းအတွက်လည်းပထမဦးဆုံးနဲ့အမြန်ဆုံးဖြစ်ပါတယ်။ရွှေဟာအသက်6နှစ်အရွယ်ကတည်းကရူဘစ်အန်စာတုံးတွေကိုအယောင်တူအောင်ဖြည့်ရှင်းခဲ့တာဖြစ်ပြီးသူ့ရဲ့တခြားစံချိန်တွေကတော့ရူဘစ်သုံးလုံးကိုလေထဲမှာလှက်ပတ်ကစားရင်အမြန်ဆုံး9မိနစ် 6.61 စက္ကန့်အတွင်းမှာဖြည့်ရှင်းနိုင်တာနဲ့နောက်လေထဲမှာစောက်ထိုးတွဲလောင်းချိန်နေတဲ့အချိန်မှာ 15.84 စက္ကန့်အတွင်းဖြည့်ရှင်းခဲ့တာတွေပါပါတယ်ရှင
်။ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆော့ဖက်မှုတွေကြောင့်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့တူးချင်းထိုင်ပြီးလူတွေ့မင်းမြန်ခွင့်ပြုမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ပပွားနယူးဂီနီနိုင်ငံမှာကျင်းပခဲ့တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ညီလာခံဟာတရားဝင်သဘောတူညီချက်တစုံတရာမရရှိပဲတင်းငွေတွေကပြီးဆုံးသွားခဲ့ပါတယ်။နှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့အေပက်အဖွဲ့ရဲ့တမိုင်းတစ်လျှောက်သဘောတူညီချက်မရဘဲပြီးဆုံးသွားတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာကြောင့်ဒီထိပ်သီးဆွေးနွေးကိုတက်လာကြတဲ့နှစ်နိုင်ငံခေါင်းဆောင်တွေအကြားကြေညာချက်မှာဘလို့စကလုံးအသုံးလုံးတွေထည့်သွင်းဖို့ပြမယ်ဆိုတဲ့အပေါ်သဘောတူညီချက်မရနိုင်ပဲဖြစ်ခဲ့တယ်လို့ပပွားနယူးဂီနီဝန်ကြီးချုပ်ပီတာအိုနီကထိပ်သီးဆွေးနွေးအပြီးမှာပြောပါတယ်။အိန္ဒိယရူပီငွေတန်30တန်ဖိုးရှိတဲ့မြန်မာနိုင်ငံကရွှေချောင်းတွေကိုအိန္ဒိယနိုင်ငံတွေကတရားမဝင်တည်ဆောက်မှုအတွက်အနောက်ဘန်ကောနိုင်ငံပြည်နယ်သားတဦးကိုဖမ်းဆီးခဲ့တယ်လို့ DRI အိန္ဒိယအခွန်ဘာနာဆိုင်ရာထောက်လန်းရေးဌာနကတင်းနှင်းငွေနေမနဲ့မှာပြောပါတယ်။အလေးချိန် 9.2 ကီလိုဂရမ်ရှိတဲ့ရွှေချောင်း56ခုတည်လာတဲ့ပါရဘာပါရာဆိုသူကိုနယူးဂျာပိုက်ဂူရီယထာဘူရာမှာဖမ်းမိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမဏိပူရာနယ်စပ်ကနေအနောက်ဘန်ကောက်ပြည်နယ်ကလကတ္တမြို့ကိုတက်လာတာလို့ဆိုပါတယ်မြန်မာအစိုးရဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်တဲ့စင်းစရားတွေအရအခုနှစ်အောက်တိုဘာလအထိမြန်မာနိုင်ငံကိုကမ္ဘာလဲခီးတဲ့နှစ်တသမာ84သန်းလာရောက်လဲပတ်ခဲ့တယ်လို့ပြောပါတယ်ဒါဟာမနစ်ကတဲ့ဆိုင်အနေငယ်တိုးလာတာလည်းဖြစ်ပါတယ
်ထိတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်VOE ရဲ့တင်းနေတာနေတဲ့ဘက်စီစင်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တွေကနေတန်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တင်မှာရွှေလန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.